Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ28ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်တင်ဆက်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းကိုစစ်လက်နက်ပစ္စည်းတွေထပ်မံထောက်ပံ့ကြဖို့ယူကရိန်းကတောင်းဆိုပါတယ်လူမျိုးရေးကောင်စီမှာအလဲကျအဖွဲ့ဝင်ဖြစ်လာမဲ့ UAE အနေနဲ့မြန်မာအရေးပို့လို့ပေးဖို့မလေးရှားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်အပြင်ဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဒီကနေ့ဝင်ရောက်တိုက်ခတ်ဖို့ရှိပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုဦးဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကရင်ပြည်နယ်မှာတော့ KNLA PDF ပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားမှတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ထိုင်းမြန်မာနယ်စပ်ကဖျားသုံးစုဂိတ်ပိတ်ထားရပါတယ်တခါစစ်ကောင်စီကတော့ရွာတွေမီးမရှို့ပါဘူးလို့ငြင်းဆန်နေပေမဲ့သခိုင်းတိုင်းဒဇယ်မြို့နယ်ဘက်ကအခြေအနေနဲ့ပတ်သက်လို့ဒေသခံတအုပ်က VOA ကိုပြောပြတာကတော့
ဒီကောင်ကတိုက်ပွဲဖြစ်လို့မဟုတ်ဘူးဗျာသူတို့ရဲ့ရည်ရွယ်ချက်ကအိမ်တွေကိုမီးရှို့ဖို့လာတာတူပဲဗျအဲ့လိုမျိုးဘာမှမလုပ်တဲ့ရွာတွေလည်းအကုန်ရှို့တယ်တိုက်ပွဲမဖြစ်ဘူးမဖြစ်ဖက်နဲ့ရှို့ခံရတဲ့ရွာများတာ
ဒါကတော့ဒဇယ်ဘက်မှာရွာပေါင်း20ကျော်လောက်မီးရှို့ခံရတဲ့အခြေအနေကိုတင်ပြတဲ့ခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါကရင်ပြည်နယ်ကတိုက်ပွဲကရင်နီပြည်နယ်ဘက်မှာလည်းတိုက်ပွဲအခြေအနေတွေအကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြမှာပါ။အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့ဥကြော်စန္ဒာရဲ့မြမအရေးသုံးသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ကိုဝင်းမင်းတို့ကပြောပြမှာပါရှင်။
ရုရှားကိုတို့ယူကရိန်းကိုကျူးကျော်လို့ဖေဖော်ဝါရီလတည်းကစတင်ခဲ့တဲ့ပြည်ပခအတွင်းရုရှားဘက်ကနယ်မြေသိမ်းတာအကြမ်းအကြက်ကင်တာရာသတံပေးတာတွေလုပ်နေတဲ့အတွက်ယူကရိန်းဘက်ကပို့ပြီးတော့ရက်တီပံ့ပိုးပေးဖို့ဖြစ်လာစေတယ်လို့ပြည်ပသားသားလှုပ်ကြဖို့ယူကရိန်းကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ် EU NATO နဲ့စစ်မှုထိပ်သီး9နိုင်ငံတို့အနေနဲ့ရုရှားအပေါ်တည်တာထင်ရှားတဲ့ဖိအားပေးမှုတွေပုံမပြင်းထန်တဲ့တခါအရေးယူမှုတွေချက်ချင်းလှုပ်ဆောင်တာအပြင်တင်ကားတန်ကြက်ကကတာဝဲပြစ်ဒုံးကြီးလင်းပြစ်အမြောက်နဲ့တိုက်လေရင်ဒီအပါအဝင်ယူကရိန်းကိုစစ်လက်နက်ပစ္စည်းတွေထပ်တိုးကူညီပေးစီလိုကြောင်းယူကရိန်းနိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်ပါတယ် EU NATO နဲ့စစ်မှုထိပ်သီး9နိုင်ငံတို့အနေနဲ့ရုရှားပေါ်တည်တာထင်ရှားတဲ့ဖိအားပေးမှုတွေနဲ့ပုံမပြင်းထန်တဲ့တာခရေးယူမှုတွေချက်ချင်းလှုပ်ဆောင်တာတွေကိုလည်းပြုလုပ်ကြဖို့သူတို့ကတိုက်တွန်းတောင်းဆိုထားပါတယ်လူဟန်စ်နဲ့ခါစန်ဒေတာတွေမှာရုရှားကခန့်ထားတဲ့ခေါင်းဆောင်တွေကသမ္မတဗလာဒီမီပူတင်အနေနဲ့သူတို့ဒေတာကိုရုရှားနိုင်ငံနဲ့ပေါင်းပေးဖို့ဒီကနေ့ပို့ထူးနေ့မှာတောင်းဆိုပြီးယူကရိန်းရဲ့တောင်းဆိုချက်ထွက်လာတာပါယူကရိန်းနိုင်ငံရဲ့နယ်မြေ15ရာခိုင်နှုန်းရှိတဲ့ဒေတာ၄ခုမှာလွန်ခဲ့တဲ့5ရက်အတွင်းကျင်းပခဲ့တဲ့ဆန္ဒခံယူပွဲတွေမှာထောက်ခံမှု89ရာခိုင်နှုန်းကနေ99ရာခိုင်နှုန်းအထိရှိခဲ့တယ်လို့ရုရှားဘက်ကပြောပါတယ်ယူကရိန်းနိုင်ငံအတွင်းရုရှားကအတူအယောင်လူထုဆန္ဒခံယူပွဲကျင်းပခဲ့တာကြောင့်ရုရှားကိုနိုင်ငံတကာမှအထူးကြံသွားအောင်လှုံ့ဆော်ကြဖို့ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကစက်တင်ဘာ29ရက်မနေ့ကကုလသမဂ္ဂလူညွန့်ရေးကောင်စီကိုတောင်းဆိုခဲ့ပါတယ်ခင်ဗျာ
ရုရှားတန်းွေပိုင်လိုင်းပေါက်ထွက်တာကတမင်ဖြက်စီးတာဖြစ်နိုင်ပြီးတညီတညွတ်ထဲတုံ့ပြန်သွားမယ်လို့ EU ကပြောလိုက်ပါတယ်ရုရှားကနေဥရောပကို Baltic ပင်လယ်ဖြတ်သွဲတန်းထားတဲ့တံငွေပိုင်လိုင်းတွေပျက်စီးပေါက်ထွက်လာတာကတမင်ဖြက်စီးခံရတာဖြစ်နိုင်ကြောင်းအချိန်တွေအလုံးကညွန်ပြနေတယ်လို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးအကြီးအကဲကပြောလိုက်ပါတယ်။ဆွီဒင်နဲ့ဒန်မတ်နိုင်ငံတွေက Nord Stream တံငွေပိုင်လိုင်းနှစ်ခုရဲ့ရေရောက်တချို့နေရာတွေပေါက်ကွဲထွက်ခဲ့တာနဲ့ပတ်သက်လို့ဘာကြောင့်ဖြစ်တယ်ဘလို့ဖြစ်တယ်ဆိုတော့အသေးစားသိအောင်စုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့ဥရောပမှာစွန့်ရင်လွယ်မှုမရှိအောင်နောက်ထပ်တွန်းပြီးလုပ်သွားမယ်လို့ EU နိုင်ငံခြားရေးမူဝါဒအကြီးအကဲ Joseph Borrell ကဒီနေ့ပြောလိုက်တာပါ။EU ဆိုင်ဆိုင်ရာအခြေခံစာအုပ်နဲ့တိခိုက်အောင်တမင်လုပ်တဲ့လို့ရတဲ့ကိုလုံးဝလက်ခံမှာမဟုတ်ဘဲအားလုံးညီညီညွတ်ညွတ်တုံ့ပြန်သွားမယ်လို့လည်းအခြေခံဘော်ရက်ကပြောပါတယ်ရုရှားဘက်ကတော့အထိပ္ပယ်မရှိတဲ့ဆွဆွဲမှုတွေဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ခင
်ဗျတရုတ်နိုင်ငံရဲ့ရန်လိုတဲ့အမှုအကျင့်တွေဟာမူစင်းမြင့်အခြေခံထားတဲ့နိုင်ငံတကာအစီအစဉ်ကိုချိန်ချောက်နေတယ်လို့အမေရိကန်ဒုတိယသမ္မတကမလာဟာရစ်ကဂျပန်ကမင်ကွန်းတခုမှပြောဆိုပြီးတရုတ်နိုင်ငံရဲ့မူဝါဒကိုပြစ်တင်ဝေဖန်လိုက်ပါတယ်ကမ္ဘာတစ်လွှာကအကြီးဆုံးအမေရိကန်ရေတပ်စခန်းတစ်ခုဖြစ်တဲ့ Yokosuka Achi Sichi Saisakama Yanatare USS Hawa Yita Pyatimoboma American Sipe Wananigo to Tamara Harris Kamengum Chochagaraba.
China is undermining key elements of the international rules based order. China has challenged the freedom of the seas.
ပြောင်းနိုင်ငံဟာပင်လယ်ရေကြောင်းလွတ်လပ်စွာသွားလာမှုကိုချင်းချောက်ပြီးအိန္ဒိယနေကိုချင်းချောက်အကြက်ကင်ဖို့သူ့စီးရင်တဲ့စီးပွားရေးအင်အားကိုအသုံးပြုနေပါတယ်အဲ့ဒီဥပမာကိုအရှိတရုတ်ပင်လယ်နဲ့တောင်တရုတ်ပင်လယ်ပြင်နေမှာမကြာသေးခင်ကတွေ့ခဲ့ရသလိုထိုင်ဝမ်ရေလက်ကြားမှာလည်းရန်လိုတဲ့အပြုအမူတွေလှုပ်ဆောင်နေပါတယ်လို့ဒုသမ္မတဟာရစ်ကပြောသွားတာပါဒုသမ္မတဟာရစ်ကဂျပန်ဝ ီရပိုင်ဒီသတင်းပတ်အတွင်းမှာပြုလုပ်နေပါတယ်ဒူတမရာရဲ့အခုဂျပန်ခီးစင်မှာတော့ဂျပန်တောင်ကိုရီးယားနဲ့ဩစတြေးလျဝန်ကြီးချုပ်တွေနဲ့ထိုင်ဝမ်အရေးကိစ္စပြောဆိုဆွေးနွေးတာတွေရှိတယ်လို့အမည်မဖော်လိုတဲ့အမေရိကန်အကြီးတန်းအစိုးရအရာရှိတဦးကပြောပါတယ်ဒူတမရာဟာရစ်ဆာမနေ့ဖြန်ကြာတာပတိနေ့မှာတော့တောင်ကိုရီးယားနိုင်ငံကိုတွားရောက်ပြီးတောင်နဲ့မြောက်ကိုရီးယားနိုင်ငံအကြားမှာရှိနေတဲ့စစ်မဲ့ဇုံကိုလည်းတွားရောက်ဖို့ရှိပါတယ်ခင်ဗျာ
အမေရိကန်သတင်းလုံခြုံရေးတခုအင်တာနက်ထူဖောက်တိုက်ခတ်ခံခဲ့ရပြီး Apple ကုမ္ပဏီရဲ့သတင်းစူးစိပေးတဲ့ App ကတဆင့်မဖွဲမရာစော်ကားတဲ့စာသားသတိပေးချက်တွေကိုဖုန်း30စီပေးပို့ခဲ့ပါတယ်စီးပွားရေးနဲ့သတင်းထုတ်ပြန်တဲ့ First ကုမ္ပဏီအနေနဲ့မနေ့အင်္ဂါနေ့ကထူဖောက်တိုက်ခတ်ခံခဲ့ရပြီးမှသူ့ရဲ့ Internet Website Seminar ကိုဒီနေ့ဖော်ထုတ်နေမှာပိတ်ထားလိုက်ရတယ်လို့ထုတ်ပြန်လိုက်ပါတယ်ဒီ Internet ထူဖောက်ခံရပြီးမှ Apple ကုမ္ပဏီရဲ့သတင်းထုတ်ပြန်မှုလုပ်ငန်းကတဆင့် iPhone ကနေ Apple သတင်းမှာယူပြီးဖတ်သူတွေတဲ့လိန်ပိုင်းမဖွဲမရနဲ့လူမျိုးခွဲခြားစော်ကားတဲ့အကြောင်းအရာတွေဖော်ပြခဲ့တယ်လို့ First Company ကထုတ်ပြန်ပါတယ်။ Internet ထုတ်ပေါက်တက်ခဲ့သူတွေအနေနဲ့အခုလို Apple သတင်းစူးစီးထုတ်ပြန်မှုတွေကအသိပေးချက်ထုတ်ပြန်တဲ့ခလုတ်တွေတဲ့အထိဝင်ရောက်သွားနိုင်ခဲ့ပြီးအခုလို့မဖွဲမရစော်ကားတဲ့သတိပေးချက်ထွက်သွားစေခဲ့တယ်လို့ First Company ကရှင်းပြပါတယ်။ဒီ Internet ထုတ်ပေါက်သူတွေကလိန်ပိုင်းဆိုင်ရာမဖွဲမရတာနဲ့လူမျိုးခွဲခြားစော်ကားတာပါတဲ့စီပီဂျန်အခုကို10မိနစ်ခန့်ပဲချပြီးပို့လုပ်ခဲ့တယ်လို့ First Company က Internet Twitter ကနေဆက်ရှင်းပြခဲ့ပါတယ်ခင်ဗျာ
ဒီလို American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 6383ညနဲ့6383ညပိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနေ့မှာ9လမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်အတန်းကနေဗိုလ်ထုံးနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ကုလသမဂ္ဂလုံခြုံရေးကောင်စီအလဲကျ15နိုင်ငံထဲမှာအာရဗ်စော်ဘွားများပြည်ထောင်စု UAE ပါဝင်တဲ့ကာလအတွင်းမြန်မာနိုင်ငံအရေးပိုပြီးတက်တက်ကြွကြွလှုပ်ဆောင်ဖို့မျှော်လင့်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ဒါတုစရီအစ္စမေးဆာဘရီယာကုပ်ကစက်တင်ဘာလ28ရက်နေ့ကပြောဆိုပါတယ် UAE ကို၄ရက်ကြာသွားရောက်တဲ့ခီးစဉ်အတွင်း UAE သမ္မတရှေ့ခ်မိုဟာမက်ဘင်ဇိုင်ယက်အယ်နာဟီယန်နဲ့တွေ့ဆုံပြီးဆွေးနွေးချက်တချို့ကိုမလေးရှားဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောဆိုခဲ့တာပါ2022ခုနှစ်နဲ့2023ခုနှစ်အတွင်းလူမျိုးရေးကောင်စီအလဲကျအဖွဲ့ဝင်အဆင့်ကိုအသုံးချပြီးရိုဟင်ဂျာဒုက္ခသည်အရေးတွေကိုပိုပြီးဆောင်ရွက်နိုင်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံအရေးနဲ့အတူပါလက်စတိုင်းအရေးမှာလည်းကုလသမဂ္ဂနဲ့အင်အားကြီးနိုင်ငံတွေအရေးတူဆောင်ရွက်ဖို့ပြက်ကွက်နေတယ်လို့မလေးရှားဝန်ကြီးချုပ်ကဝေဖန်သွားပါတယ်မြန်မာနိုင်ငံအပေါ်ပိုပြီးပြင်းထန်တဲ့ဖိအားပေးမှုတွေလှုပ်ဆောင်ဖို့အဆိုပြုချက်တွေအထမ်းမမြောက်အောင်ကုလသမဂ္ဂလူမျိုးရေးကောင်စီအတွင်းမှာအများအားအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံတွေကဗီဒီယိုအာဏာနဲ့ပယ်ချလိုက်ရှိပါတယ်မြန်မာနိုင်ငံမှာမြန်မာနိုင်ငံအရေးမှာကုလသမဂ္ဂလူမျိုးရေးကောင်စီဘက်ကအလေးထားလှုပ်ဆောင်မှုမရှိတာ၊ကင်တွယ်ဆောင်ရွက်ပုံတွေဟာဝမ်းနည်းစရာကောင်းတဲ့အကြောင်းနဲ့မလေးရှားဝန်ကြီးချုပ်အစ္စမေးကပြီးခဲ့တဲ့ရက်ပိုင်းကုလသမဂ္ဂအထွေထွေညီလာခံကိုပြောကြားတဲ့မင်ခွန်းထဲမှာထပ်သွင်းပြောဆိုခဲ့ပါတယ်။လူမျိုးရေးကောင်စီမှာစက်တင်ဘာလကုန်အထိပြည်သင့်နိုင်ငံကအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားပြီးအောက်တိုဘာလမှာအာဖရိကတိုက်11နိုင်ငံတခုဖြစ်တဲ့ဂါဘွန်နိုင်ငံကအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူမှာဖြစ်ပါတယ်ခင်ဗျာ။
ဒီရမှာတော့ဖိနှိပ်မှုတွေပိုပြင်းထန်လာတဲ့ကြားကအမျိုးသမီးတွေခေါင်းစည်းပေါ်ကချွတ်ဆန္ဒပြမှုလည်းဆက်ပြင်းထန်လာနေပါတယ်။အီရန်တဝန်ပြီးခဲ့တဲ့စနေကစားပြီးဆန္ဒပြမှုတွေဖြစ်လာရမှာဘာသာရေးမျိုးကြီးမက်ရှက်မှာအမျိုးသမီးငယ်တူကကားခေါင်မှုပေါ်တက်ခေါင်းစည်းပေါ်ကချွတ်ကအာဏာရှင်ကြဆုံးပါစေလို့ကြွေကြော်တာမှာဘေးကကားတွေကလည်းဟွန်တီအော်ဘာပေးခဲ့ကြပါတယ်။ဒီဘာသာရေးမျိုးကြီးမက်ရှက်မှာအခုလိုအမျိုးသမီးတွေကစားခေါင်းစည်းပေါ်ကချွတ်မိရှုကဆန္ဒပြတာမျိုးကအရင်တော့ကဆိုလုံးဝမတွေးဝန်စရာဖြစ်ပြီးအခုတော့တော်လိုင်းအတွင်ပြင်းထန်လာနေတာပါလို့ဘာသာရေးတင်းကြပ်မှုများတဲ့ဒီမြို့မှာခြေပြင်းခဲ့သူဖတ်တီမာရှမ်စ်ကပြောပါတယ် အသက်22နှစ်အရွယ်မြတ်သမီးမာဆာအာမီနီဟာခေါင်းစည်းပေါ်မှာစီကံချုပ်ဖောက်မှုနဲ့ဖမ်းဆီးနှိပ်စက်ခံတည်ဆုံးခဲ့ရတာကနေပေါက်ကွဲထွက်လာတဲ့ဒီဆန္ဒပြပွဲတွေကိုကြီးစစ်သုံးနာပါဝင်နှိမ်နှင်းမှုထက်လူပေါင်း60ဝန်းကျင်တည်ဆုံးခဲ့ပြီးအခုလည်းပုံမှန်နှိမ်နှင်းမှုရဲတွေကအကြီးအကျယ်ထုတ်ပြန်ထားပါတယ်။အီရန်မှာစီးပွားရေးခက်ခဲတွေပေါ်အရင်ဆန္ဒပြပွဲတွေဖြစ်လာခဲ့ပေမဲ့အရင်နှိမ်နှင်းခံခဲ့ရတဲ့အချိန်မှာအခုစီးပွားပိုခက်ခဲလာခြင်းအမျိုးသမီးတည်ဆုံးမှုကြောင့်ဘာသာရေးမကြေမနက် channel ဆလာတဲ့ဒီဆန္ဒပြပွဲလှိုင်းသစ်ထဲမှာဘာသာရေးကောက်ဆောင်အယာတူလာအလီခမေနီကိုပိုချင်းချောက်လာနေတယ်လို့လည်းတုံသက်သူတွေကဆိုပါတယ်ခင်ဗျာ
။ဟာရီကိန်းမုန်တိုင်းအီယန်ဟာကျူဘာနိုင်ငံအနောက်ဖက်ခြမ်းကုန်းတွင်းပိုင်းကိုအင်ကာနီကဝင်ရောက်ပြီးနိုင်ပိုင်းအကြမှာပဲအင်အားပြင်းဟာရီကိန်းမုန်တိုင်းကြီးအဖြစ်ပြောင်းလဲသွားခဲ့ပါတယ်။မုန်တိုင်းဟာအခုအချိန်မှာပြင်းအားအဆင့်၄အဖြစ်ပြောင်းလဲသွားပြီးအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဒီကနေ့စက်တင်ဘာလ28ရက်နေ့နောက်ပိုင်းမှာဝင်ရောက်တိုက်ခတ်မယ်လို့အမေရိကန်အမျိုးသားသမုဒ္ဒရာနဲ့လေထုဆိုင်ရာအုပ်ချုပ်ရေးအဖွဲ့ NOAA ကဒီကနေ့ထုတ်ပြန်ပါတယ်။မုန်တိုင်းကဒီလမ်းကြောင်းအတိုင်းဆက်ရှိနေမယ်ဆိုရင်တော့ဖလော်ရီဒါပြည်နယ်အနောက်ဘက်ပင်လယ်ကွေ့ကန်ယူတန်တမ်ပါနဲ့ Saint Petersburg မြို့တွေကိုဥတီတိုက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဟာရီကိန်းမုန်တိုင်းအီယန်တိုက်ခတ်နိုင်တဲ့လမ်းကြောင်းတစ်လျှောက်မုန်တိုင်းဒီရဲ့တက်မဲ့သတိပေးချက်တွေကိုလည်းထုတ်ပြန်ထားပြီးတချို့နေရာတွေမှာအမြင့်ပေ16ပေလောက်အထိတက်နိုင်တယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းကြောင့်ပင်လယ်ကွေ့ကန်ယူတန်တစ်လျှောက်နေထိုင်သူ2သိန်းလောက်ဘေးလွတ်ရာပြောင်းရွှေ့ဖို့ဖလော်ရီဒါပြည်နယ်အာနာဘိုင်ကသတိပေးချက်ထုတ်ပြန်ထားပါတယ်။သမ္မတဂျိုးဘိုင်ဒန်ကအရေးပေါ်ကြေညာချက်ထုတ်ပြန်ထားပြီးအစိုးရအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီ FEMA အနေနဲ့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးလုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ဖို့ညွှန်ကြားထားပါတယ်။ဘေးဒုက္ခရောက်နေတဲ့ပြည်သူတွေကိုအလင်းမြန်ကူညီပေးနိုင်ဖို့ Florida ပြည်နယ်အုပ်ချုပ်ရေးမှူးကလည်းထောင်နဲ့ချီနဲ့ပြည်နယ်ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တွေကိုတက်လှမ်းထားပြီးဖြစ်ကြောင်းပြောပါရခင်ဗျာ
။နောက်တိုင်ဖုန်းမွန်တိုင်းနိုရူဟာလည်းဗီယက်နမ်နိုင်ငံအလယ်ပိုင်းကမ်ဘောဒီးယားဒေသကိုဒီနေ့အစောပိုင်းပြင်းပြင်းထန်ထန်ဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဗီယက်နမ်ပန်းဖြေကမ်းခြေမြေဖြစ်တဲ့ဒနန်နာမှာတနအီမိုင်80ကျော်နဲ့ဝင်ရောက်တိုက်လာတဲ့မုန်တိုင်းကြောင့်အင်ခေါင်မိုးတွေလန်ထွက်သစ်ပင်တွေအမြစ်ကနေကျွတ်ထွက်ခဲ့ပါတယ်။နိုရူမုန်တိုင်းကြောင့်လေးနယ်မြေကအင်ဂျီတသန်းကျော်မိပြတ်နေတယ်လို့ဗီယက်နမ်ပြည်တွင်းကလာတဲ့သတင်းတွေမှာထုတ်ပြန်နေပါတယ်။နိုရူမုန်တိုင်းမှာဝင်ကင်တွေကထောင်ထဲချီတဲ့ဒေသခံတွေကိုအာဏာပိုင်တွေကဘေးလွရာဖျက်ရှားပေးခဲ့ပါတယ်။လေစိတ်အတော်များများကိုလည်းပိတ်ချသလိုအပြင်မထွက်ရအမင်းကိုလည်းထုတ်ပြန်ထားပြီးကျောင်းတွေအများပြည်သူပွဲလန့်တွေကိုလည်းပိတ်ပင်လိုက်ရပါတယ်။ကိစိတ်လုံငန်းတွေဆောင်ရွက်ဖို့ပြင်ဆင်နေနေနဲ့ဗီယက်နမ်မှာကာကွယ်ရေးဝန်ကြီးဌာနကစစ်သည်4000လောက်နဲ့ပြည်သူစစ်2သိန်းကိုတန်ကြပ်ကာရင်တွေမော်တော်ဘုတ်တွေနဲ့တပ်ဖြန့်ချလာတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်ခင
်ကိုစောဝင်းလိုက်နဲ့ကိုဝင်းမင်းပါရှင်ပုတ်တပုနေညာချန်သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရှင်မကြခင်မှာတော့ဒီစကိုင်းတိုင်းဒေသကြီးတစဲမြို့နယ်ဘက်မှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးအတွင်းမှာရွာရီမီးရှို့ဖျက်ဆီးတဲ့အခြေအနေကိုကြားရမှာပါအခုတော့တိုက်ပွဲကြောင့်ဖျားသုံးစုနယ်ဆက်ဂိတ်ပိတ်ထားတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုမြို့အနီးမှာရှိတဲ့ဖျားတောင်ဂိတ်စခန်းမှာဒီကနေ့စက်တင်ဘာလ28ရက်ဗုဒ္ဓဘုနေ့မနက်9နာရီကျော်အချိန်လောက်ကစပြီးတော့ကရင်အမျိုးသားလွတ်မြောက်ရေးအဖွဲ့ KNLA တခါ PDF ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားမှတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နယ်ဆက်တိုက်ပွဲတွေကြောင့်ဖျားသုံးစုမြို့အနီးနယ်ဆက်ဖြတ်ကျော်သွားလာတာတွေကိုထိုင်းနိုင်ငံဘက်ကရောမြန်မာဘက်ကပါယာယီပိတ်ထားရပါတယ်။နယ်ဆက်တိုင်းနယ်ဆက်အခြေအနေကို VOA သတင်းတောက်မအေးမှာကသတင်းပေးပို့ထားပါရှင
်။ကျိုင်းရင်စိတ်ကြီးမြို့နယ်ဖျားသုံးစုမြို့အနီးမှာရှိတဲ့မြန်မာစစ်တပ်အခြေစိုက်စခန်းဖြစ်တဲ့ဖျားတောင်ဂိတ်စခန်းကိုမနေ့9နာရီအချိန်မှာ KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခတ်ခဲ့တာပါ။အပြန်အလှန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံနယ်ဆက်လမ်းတွေကိုမြန်မာဘက်ကရောထိုင်းဘက်ကပါနှစ်ဖက်လုံးကယာယီပိတ်လိုက်တယ်ဆိုပြီးဖျားသုံးစုဒေသကABS ရဲ့ခေါင်းဆောင်တူဖြစ်တဲ့ဦးသိန်းလွင်ကပြောပါတယ
်အပေါ်ကစစ်တပ်ကပြေးလဲတော့တယ်ဗမာတပ်ကပြေးလဲတယ်ဘယ်မှာလဲနေစားဗမာကပြေးလဲတယ်သူကဟုတ်ကောလည်းတမန်မဖွင့်အောင်လေဒီလိုကခိုးလမ်းမသွားနိုင်ကြတာပဲလေဟိုအခုလည်းတော့ပြေးတာတော့သူတို့လေးညံနေတော့လာနေကြပြီဟုတ်အဲတိုင်းကတော့သူတို့လေနေရတော့သူတို့ပြန်တက်တယ်ပါသူတို့ပြန်ဖြေးတယ်လေ
ဖျားသုံးစုဒေသခံတဦးကတော့နှစ်နိုင်ငံ내ကြားတရားဝင်ကူးတန်းသွားလာတာတွေကိုအရင်ထဲကပိတ်ထားခဲ့တယ်လို့လည်းပြောပါတယ်ဒါပေမဲ့နှစ်နိုင်ငံ내ကြားအပြန်အလှန်ကူးသွားတဲ့နေရာတွေအများကြီးရှိပြီးအခုတော့တိုက်ပွဲတွေဆက်ဖြစ်လာနိုင်တဲ့အတွက်လုံခြုံရေးအရကန့်သတ်လိုက်တာလို့လည်းအခြေအနေကိုရှင်းပြပါတယ်
တခြား내ကြားလူမျိုးတော့မမြင်မိနဲ့ကျွန်တော်တို့မှလည်းအာ내ကြားပိတ်တယ်ဆိုတာကတရားဝင်စူရခွေပြူချက်နဲ့သွားတဲ့စာရွက်စာတမ်းတွေဟိုဘက်ဒီဘက်ကူးလို့မရတာကိုပြောတာအော်ဟိုကအမီဂရေးရှင်းတွေကိုဖြတ်တန်းရတဲ့ process ကိုပြောတာ။တာမန်ကျွန်တော်တို့ဒေသခံတွေကြတော့သွားနေကြတာပဲထက်အောင်ဟိုဒီတိုင်းပဲလေ။သူကအမေကန်ကြတော့သွားနေတာ။ဟိုဘက်ဆေးဦးပဲဒီဘက်ဆေးဦးပဲ။သွားတယ်လို့တမားတွေသွားနေကြတာပဲ။အဲ့ဒီဟာကိုပိတ်လိုက်တာ။အခုလိုလုံခြုံရေးဖြစ်လာတဲ့အခါမှကြာဆိုင်ကတော့သူအဲ့ဒီဝင်တဲ့အပေါက်တွေကတပေါက်တည်းမကဘူး။မလွယ်ပေါက်တွေများရှိတယ်လေ။အဲ့ဒီမှာစစ်သားတွေသူချလိုက်တော့မပေးဝင်တော့မဝင်နဲ့မဝင်နဲ့ဆိုရဲလို့ခဲ့တယ်သူနိုင်ငံသားတွေကဟိုသုံးစုဘက်မစင်းဖို့ကိုစီကလူလဲသူစီဘက်မဝင်ဖို့အဲ့ဒါသူသားလာ
ဖျားသုံးစုဒေသမှာရှိတဲ့စစ်ကောင်စီရဲ့ဖျားတောင်စခန်းကုန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတက်ရောက်သိမ်းပိုက်ခဲ့ပြီးဒူရင်မှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်12ဦးသေဆုံးခဲ့တယ်ဆိုပြီး KNL ဘက်ကပြောပါတယ်ဦးသိန်းလွင်ကတော့အခုလိုပြောပြပါတယ်
နာမည်ရစဖြစ်တယ်နော်နာမည်စဖြစ်တယ်ဟိုနည်းနည်း30လောက်တော့တရတယ်ပေါ့ဟိုနည်းဟိုဒီဘူးတယောက်ပါဝင်ဟိုနည်း7ရက်ကြာတယ်လက်နဲ့က73လောက်ရတယ
်စစ်ကောင်စီဘက်ကတော့တိုက်ပွဲနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးညနေပိုင်းအထိလေရင်နေနဲ့ကင်းထောက်မှုတွေလုပ်နေတာကြောင့်လေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်မှာကိုတော့ဒေသခံတွေကစိုးရိမ်နေကြပါတယ်။နှစ်ဖက်တိုက်ပွဲနဲ့ပတ်သက်ပြီးတေဆုံးထဏ်ရာရသူတွေနဲ့ပတ်သက်လို့တော့ VOA ကတီးခြားအတည်မပြုနိုင်သေးပါဘူးရှင်
။ဒါကတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှသတင်းပေးပို့ခဲ့တာပါ။ကရင်ပြည်နယ်အခြေအနေပြီးတော့ကယားပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါရှင်။ဒီလိုက်ကော်မျိုးနယ်ကုန်းသာကျေးရွာမှာစက်တင်ဘာလ28ရက်မနေ့ကမြမစစ်တပ်ဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကျရောက်ခဲ့တဲ့အတွက်အရသား2ဦးသေဆုံးပြီးတော့2ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကီနီလူခွင့်ရေးအဖွဲ့က VOA ကိုပြောပါရယ်ကုန်းသာကျေးရွာမှာတိုက်ပွဲတင်ငင်စားပြုလာချိန်ဒေသခံတွေနေရက်ပြန်လာကြတဲ့အချိန်အခုလိုလက်နက်ကြီးကျပောက်ကွဲတာလို့လည်းပြောပါရယ်ကီနီပြည်နယ်အခြေအနေရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုမဆုမွန်ကပြောပြမှာပါရှင်
စက်တင်ဘာလ28ရက်နေ့မနေ့ညနေပိုင်းတုန်းကကယားကရင်နီပြည်နယ်လွိုက်ကော်မြို့နယ်ဂုံသားကျေးရွာဘက်ကိုစစ်တပ်ကနေလက်နက်ကြီးတွေနဲ့လှမ်းပစ်ခတ်လို့ဒေသခံပြည်သူတချို့အသေဆုံးထိခိုက်ခဲ့ပါတယ်။လူနေအိမ်တစ်ခုပေါ်လက်နက်ကြီးကြီးကျရောက်ပောက်ကွဲလို့အမျိုးသားတအုပ်အသက်ဆုံးခဲ့တယ်လို့ကရင်နီလူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာက VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်တို့ကဂုံသားမှာဒီကျွန်တော်တို့တည်တဲ့လောက်ကတော့လွန်တမူဒီလက်နက်ကြီးတက်ကနေပေါ့နော်ဒီလက်ကောမြို့ပြင်းသားလေးမှာပေါ့နော်အဲ့ဒီကနေလမ်းပြလိုက်တဲ့လက်နက်ကြီးကြီးကကျွန်တော်တို့ဒီကြတော့ပေါ့နော်ကြတော့အိမ်တိမ်ကိုထီတော့ပေါ့နော်ထီတော့၃ယောက်ဒဏ်ရာရတယ်တော့၃ယောက်ထီသွားတော့ပေါ့နော်တောင်းထဲတရားအမျိုးသမီးတရားဆုံးသွားတယ်အမျိုးသားတရားတော့နည်းနည်းလေးဒဏ်ရာပြင်းထန်တော့ပေါ့နော်နောက်ကျတဲ့အမျိုးသမီးတရားတော့ဟိုအနေချင်းထိခိုက်ဒဏ်ရာဆိုတော့ဖြစ်သွားတယ်
လက်နက်ကြီးကြီးကြတဲ့ကုန်းသာကျေးရွာဘက်မှာတော့မြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲဖြစ်ပွားမှုမရှိဘဲတည်ငြိမ်စပြုနေတဲ့အချိန်မှာတိုက်ခိုက်ခံရတာလို့လည်းကရင်နီလူခွေအဖွဲ့ဒါရိုက်တာကိုပညာကပြောပါတယ်။ဒီတစ်ပတ်ထဲမှာပဲဒီမော့ဆိုးမြို့နယ်အရှိချမ်းထီဖိုးကလိုကျေးရွာအုပ်စုမှာတော့လေယာစပားရိတ်သိမ်းနေရင်းနဲ့လက်နက်ကြီးကြီးကြလာလို့အမျိုးသမီးတဦးသေဆုံးသွားတယ်လို့ကိုပညာကပြောပြပါတယ်။လက်နက်ကြီးကြီးကြလို့ထိခိုက်သေးဆုံးခဲ့ရသူတွေရဲ့ဓာတ်ပုံတွေကိုကရင်နီလူခွေအဖွဲ့လူမှုကွန်ရက်မှာသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီကိစ္စအပေါ်မှာတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဒီဒေသတွေမှာ PDF နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ခိုးအောင်ပြီးအကြမ်းဖက်မှုတွေကျူးလွန်နေတဲ့အကြောင်းကိုတော့ပြောဆိုဆွတ်ဆွဲထားပါတယ်ကရင်နီပြည်နယ်အတွင်းမှာတော့ပြီးခဲ့တဲ့လတွေအတွင်းကကုန်းသာကျေးရွာမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားပြီးဒေသခံပြည်သူတွေအိုးအိမ်ဆွန့်ခွာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။တည်ငြိမ်စပြုနေတဲ့နေရာတချို့မှာဒေသခံရွာသားတွေပြန်အလာလက်နက်ကြီးကြီးကျလို့ထွက်ပြေးခဲ့ရတဲ့အကြောင်းကိုရိုင်းကြုံခဲ့ရတဲ့တန်ဃာတော်တစ်ပါးကလည်းအခုလိုမိန်ကြားပါတယ်
။ဖြစ်ရတော့ဖြစ်နေတယ်နော်။ဘာဖြစ်ဆိုရင်ကလေးရောလူရောတော်တော်များတယ်။အဲ့ဒီဖြစ်တဲ့ချင်းကသူကအင်းလေးရနေဖြစ်ဆောင်နေကြူကြီးပြန်လာတာအဲ့ဒါငွေနဲ့ကိုက်ပုံညာတော့မှအဲ့ဒီတော့အင်ဂျော်ကတော့အမှကြတာပဲအဲကြရတာအဲအိမ်တိုင်းကတော့မီးခိုးလို့တော့ထွက်နေတဲ့ပြည်ကြီးတွေလူကြီးတွေကတော့ ထွက်ပြီးတော့ဉာဏ်နဲ့ကောင်းမွန်ပြီးတာပေါ့တိုက်ပွဲနဲ့ပြင်ပြင်နဲ့ခါကြတော့အဲ့လွာတော့အကုန်လုံးပြီးပေါက်ပြန်လာနေတယ်အလေးတွေလည်းရှိတယ်လူကြီးတွေကအကုန်ပြီးပေါက်ပြန်လာနေတယ်
တိုက်ပွဲမဖြစ်ပေမဲ့လည်းမြန်မာစစ်တပ်ဘက်ကနေ့စဉ်ရက်ဆက်ဆိုးသလိုအချိန်မရွေးလက်နက်ကြီးတွေနဲ့ပစ်ခတ်တတ်တာမျိုးအများအားထိတ်လန့်နေရတဲ့အကြောင်းလွိုက်ကော်မျိုးကစစ်ဆောင်ဒေသခံတဦးက VOA ကိုပြောပြပါတယ်
ကတော့မနေ့မထူညချူတာလဲအနည်းတိုင်းလည်းတော့ထူနေတာပဲဒီကနေ့ကတန်တော့ကျဲပဲဟိုဘယ်လိုပြောမလဲချစ်ချာလာတယ်မလုံးတော့မခံနိုင်တော့ဘောနော်အဲ့ဒီကြာနေနဲ့ဆက်ကနေထူတာလေသူတို့လည်းကတက်ကနေထူတာလည်းကတက်ကနေဆိုဒီမော့ဆိုဖဲကိုပြစ်သွားလိုက်ဟိုမိုးပြဲဖဲကိုထူသွားလိုက်ရှောက်ထူနေတာပဲဒီကနေ့ကလည်းကတော့အမြင်မထူတဲ့
ရှမ်းကယားနယ်စပ်ဘက်မှာတော့မြန်မာစစ်တပ်ကနယ်မြေရှင်းလင်းထိုးစစ်ဆင်နေတဲ့စစ်ကြောင်းတွေကိုကရင်နီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတုံ့ပြန်ပူးပေါင်းတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းကတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။အခုအချိန်တွေကအနည်းငယ်ငြိမ်သက်သွားပေမဲ့လို့အဝေးကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခံရမှာကိုတော့စိုးရိမ်နေရဆဲပဲလို့ဒေသခံကြေးရွာသားတွေကပြောဆိုပါတယ်ရှင်။
မဆုမွန်ပြောပြသွားတာပါအခုဆက်လက်ပြီးတော့ဒီစကိုင်းတိုင်းဒေတာကြီးဘက်ကအခြေအနေတွေကိုလည်းကြည့်ကြရအောင်ပါရှင်စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းဒေတာကြီး30မြို့နယ်ထဲမှာစက်တင်ဘာလလဝက်အတွင်းကျေးရွာ22ရွာနေအိမ်ရာနဲ့ချီမီးလောင်ကျွမ်းခဲ့တယ်လို့စစ်တမ်းကောက်ယူတဲ့ဒေတာကန်ကာဝေးရေးအဖွဲ့က VOA ကိုပြောပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေတာမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတာကိုအတည်ပြုပေမဲ့အရက်သားနေအိမ်တွေကိုစစ်တပ်ကမီးရှို့ဖျက်ဆီးတာမဟုတ်ဘူးလို့တော့ညင်းဆိုထားပါတယ်ရန်ကုန်ကသတင်းပေးပို့လာတာကိုကိုသားညုံကပြောပြမှာပါရှင
်စကိုင်းတိုင်းဒဇယ်မြို့နယ်တွေကကြေးရွာတွေကိုစစ်ကောင်စီတပ်ကတကြော့ပြန်နေမီရှင်လေးစစ်စီရင်လုပ်နေတာအခုဆိုလို့ရှိရင်တလားကျော်ရှိသွားပါပြီဒေတာကန်ပြည်သူ့ကာကွယ် PDF နဲ့တခြားလက်နက်ကိုင်အဖွဲ့တွေခိုးလုံနေတယ်လို့ဆိုပြီးတော့ကြေးရွာတွေကိုစစ်တပ်ဘက်ကရှင်းလင်းနေတာပါစက်တင်ဘာ16ရက်နေ့ကနေပြီးတော့စက်တင်ဘာလ28ရက်နေ့အထိ73ရက်အတွင်းမှာကျေးရွာ22ရွာကနေအိမ်ပေါင်း800ကျော်မိရှုဖြစ်စီခံရတယ်လို့ဒဇယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ
်အဲကျေးရွာကတော့ဟိုမိရှုကဒီနေရောပေါင်းရင်တော့22ရွာဖြစ်သွားပြီအဲထဲမှာမှာတဲ့မိချုပ်ခရရဲ့အဲ800ကျော်သွားပြီပေါ့တိုက်ပွဲမရှိလဲသူကတော့မိရှုလူအတရောင်တရောင်ကဝင်တဲ့ရွာတိုင်းကိုရှို့နေတာ
စေဘေးချောင်းနေရတော့လောလောဆယ်ရွာတွေမိတို့ခါတဲ့သူတွေကတော့အဲဒီတချို့တော့တဲ့တွေမှာတဲထိုးပြီးနေကြရတယ်ရှိတယ်လောလောဆယ်ကတော့ဟုတ်တယ်အခုညီကတော့လိုအပ်တယ်ဗျာအာရာဇီဥရုကလည်းခြေနေရဟာဖြစ်နေရဆိုတော့အာခြေနေကပေါ့နော်ဒီတက်ကြီးရွယ်ဦးဒီလူမမာတွေဆိုရင်ဟိုဒုက္ခရောက်တယ်ပေါ့နော်ဟိုနည်းနည်းကျမကြီးမကောင်းတာတွေပါလေရှိရပေါ့စေဝါနဲ့စားတော့ဖို့ပေါ့နော်ရိတ်ခါတော့ဟွာဖြစ်တယ်ဗျအေးခက်ခဲရှိတယ
်ရွာတွေမီးလောင်စီးတက်မှမှုတွေရှိနေတဲ့အကြားဘေးလွယကိုထွက်ပြေးနေတဲ့စစ်ဘေးရှောင်တွေလည်းတနေ့တခြားပိုများလာနေပါတယ်ဒဇယ်မြို့နယ်တွေကရေဦးကုန်းနပတ်ကြီးအင်တော်ငပြောတော်စတဲ့ကြီးရွာကနေအိမ်တွေကအများဆုံးမီးလောင်ကျွမ်းခဲ့တာလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးခြားစလေနဲ့ဩဂတ်စ်လတုန်းကတွေ့ဆင်ခဲ့တော့မြန်မာစစ်တပ်အနေနဲ့အရက်သားတွေရဲ့နေအိမ်တွေကိုမိရှို့တာမရှိပါဘူးလို့ပြောခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကတော့အခုကောက်ယူထားတဲ့စင်းဟာစက်တင်ဘာလနောက်ဆုံးနှစ်ပတ်အတွင်းမီးလောင်တဲ့အိုးအိမ်တွေရဲ့စင်းဖြစ်ပြီးတော့တိုက်ပွဲဖြစ်ပွားခြင်းမရှိတဲ့ကြေးရွာတချို့ကနေအိမ်တွေလည်းမိရှို့ခံရတယ်လို့ပြောပါတယ်။
ဟုတ်လောလောဆယ်တော့အဲ့စေးရပြင်မာတာရဲ့လို့မရှိပါဘူးဘာလို့ဒီကောင်းနေမိုင်းကတော့တော်တော်ထိတယ်ဗျာအဲ့လိုဒီကောင်းကတိုက်ပွဲဖြစ်လို့မဟုတ်ဗျာသူတို့ရဲ့ရည်ရွယ်ချက်ကအဲ့ဒီကိုမီးရှို့ဖို့လာတာတဲ့တူတယ်ဗျအဲ့လိုမျိုးဘာမှမလုပ်တဲ့ရွာတွေလည်းအကုန်ရှို့တယ်တိုက်ပွဲမဖြစ်ဘူးမဖြစ်ဖက်နဲ့ရှို့ခံရတဲ့ရွာများတာတိုက်ပွဲဖြစ်တာအောင်ချမ်းသာတခုပဲအောင်ချမ်းသာမှာဆိုခဏပဲတိုက်ပွဲဖြစ်နေတယ်အဲ့ဒီဟာလေးပဲ
73ရက်အတွင်းမှာအင်ဂျီ800ကျော်မီးရှို့ခံရတဲ့ဆိုရယ်စင်းဟာဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကကောက်ယူထားတဲ့စင်းဖြစ်ပြီးတော့ဒါနဲ့ပတ်သက်လို့ VOA ကတိကျအတိမပြုတ်နိုင်သလိုစစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးဒေသခံကြေးရွာနေအိမ်တွေမီးလောင်တာအကြမ်းဖက်မှုတွေနဲ့ပတ်သက်လို့လည်းဒီမြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ဆွဆွဲပြောဆိုနေစေဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပြောပြသွားတာပါပုတ်တပုညချန် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပ
ါ။အခုတော့ NASA ကသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။အာကာသတဲ့ကဥက္ကာပြန်တစ်ခုကို American အာကာသစူးစမ်းရေး Agency NASA ကအာကာသယင်ငယ်တစ်စင်းဆေလွတ်ပြီးတော့စက်တင်ဘာလ26ရက်နေ့ကဝင်တိုက်ဖြတ်စီခဲ့ပါတယ်။ကမ္ဘာမြေကိုဝင်တိုက်နိုင်တဲ့ဥက္ကာပြန်ကြီးတွေကိုလမ်းလွှဲနိုင်ရေး Direct DART ဆိုတဲ့ဒီကာကွယ်ရေးအစီအစဉ်အရအခုလိုတမင်ဝင်တိုက်ဖြတ်စီခဲ့တာပါ။ AP နဲ့ Writer သတင်းဆောင်မကိုအခြေခံပြီးတော့ဥတင်မောင်တန်းကပြောပြမှာပါရှင်။
NASA အာကာသယင်ငယ်ဟာတနင်္လာနေ့ကဥက္ကာပြန်ကိုစမ်းသပ်ချက်တရအနေနဲ့ဝင်တိုက်လိုက်ပါတယ်။ဥက္ကာပြန်ဟာမိုင်9တန်းအကွာဝေးမှာရှိပြီးဒါတ်တို့အမည်ပေးထားတဲ့အာကာသယင်ငယ်ကတနာရီမိုင်14000အချိန်နဲ့ဝင်တိုက်ပြက်လိုက်တာပါ။ညွှန်ကြားရေးမှူးဒေါက်တာရက်ဆမ်မယ်ကအခုလိုပြောပါတယ်။
For the first time humanity has demonstrated the ability to autonomously
အာကာသဥက္ကာပြန်တစ်ခုရဲ့ပတ်လမ်းကြောင်းကိုပြောင်းဖို့သူ့အလိုလျောက်ပြင့်မတ်ထားတိုက်နိုင်တဲ့စွမ်းရည်ကိုပထမဆုံးအကြိမ်ပြသနိုင်ခဲ့ပါပြီ။ Dimorphos အမည်ရှိတဲ့ဥက္ကာပြန်ကို Dead အာကာသယင်ငယ်က American အရှိတ်ကန်ဆန်တော်ချိန်ည9:14မိနစ်မှာတိုက်လိုက်နိုင်တာကိုအတည်ပြုပါတယ
်။ Michael Thompson ဟာ American နိုင်ငံပါကျူးတက်ကလေးကကမ္ဘာမြေအာကာသနဲ့ဂျိုများဆိုင်ရာသိပ္ပံဌာနကလက်ထောက်ပမောက္ခဖြစ်ပါတယ် NASA ရဲ့အစီအစဉ်ကိုသူကအခုလိုရှင်းပြပါတယ
် The DART mission DART stands for double asteroid redirection test
and this DART ဆိုတာ double asteroid redirection test ဥက္ကာပြန်လမ်းလွှဲစမ်းသပ်တဲ့အစီအစဉ်မှာကမ္ဘာမြေကိုကာကွယ်ဖို့အတွက် NASA ကပထမဆုံးစမ်းသပ်တာဖြစ်ပါတယ်ဥက္ကာပြန်ကိုဖောက်ခွဲပစ်တာထဲဝင်တိုက်ပြီးတော့ကမ္ဘာကိုဥတီလာမဲ့လမ်းကြောင်းကိုပြောင်းအောင်လို့ NASA ကစမ်းသပ်ကြည့်တာဖြစ်ပါတယ်
ဒါတ်အာကာသယင်ငယ်မှာပါသွားတဲ့ကင်မရာက Dimorphos အမည်ရှိဥက္ကာပြန်ကိုမတိုက်ခင်လေးမှာဓာတ်ပုံရိုက်ပြီးပါတယ်။ဥက္ကာပြန်ရဲ့လမ်းကြောင်းပြောင်းသွားနိုင်မနိုင်ဆိုတာကိုတော့အာကာသတဲကလာမဲ့သတင်းချက်လက်တွေကိုစောင့်ကြည့်ရအောင်မှာဖြစ်တယ်လို့အခုမစ်ရှင်ရဲ့စနစ်ဆိုင်ရာအင်ဂျင်နီယာအယ်လီနာအဒမ်စ်ကအခုလိုပြောပါတယ
် We're going to be seeing that data come down soon in the next couple of days and then
ဒါကမှရောက်လာမယ့်သတင်းအချက်အလက်တွေကိုလာမယ့်ရက်အနည်းငယ်တွင်မှကျမတို့ကြည့်ကြရမှာပါဘလို့အပြောင်းလဲကိုတကယ်လုံနိုင်ခဲ့တယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးရေးအဖွဲ့ကပို့ပေးမယ့်အချက်အလက်တွေကိုလာမယ့်2လမှကြည့်ရမှာပါဒါကကျမတို့ရဲ့ဒုတိယရည်မှန်းချက်ပါပထမရည်မှန်းချက်ကဥက္ကာပြန်ကိုဝင်တိုက်တာလေ
ဒီစမ်းသပ်မှုအစီအစဉ်အတွက်စိတ်လှုပ်ရှားဝမ်းသာရဖို့ကိုဒတ်ကိုထိန်းချောင်းမောင်းနေရေးကောင်းဆောင်ဒေါက်တာဂျူလီဘယ်လာရုစ်ကအခုလိုဆိုပါတယ
် There's a lot of emotion in those critical time and we had some
ပြောရမယ်ဆိုရင်ကျွန်မမျက်ရည်တာမှာကြားပါတယ်ဆိတ်လုရှားစရာတွေလည်းအများကြီးပါအရေးကြီးတဲ့အချိန်တွေနဲ့ပြီးခဲ့တဲ့ရက်သတော်ပတ်အငငယ်ငယ်မှာအံ့အားတင်စရာတချို့ရှိခဲ့ပါတယ်အဖွဲလိုက်လို့ရတဲ့အလုပ်တွေကလည်းအများကြီးပါသိတယ်မလားအဖွဲအတွင်းတအားကိုရင်းနှီးသွားကြပါတယ်အောင်မြင်သွားတာမြင်ရတော့စိတ်သက်သာရာရပါတယ
်ကြီးမားတဲ့အုတ်ကံပြကြီးတွေကကဘာကိုဝင်တိုက်မလားလို့စိုးရိမ်နေရတာကိုလက်တွေ့ကြကြဖြစ်ရှင်းနိုင်ဖို့ NASA ကစ조사နေတာဖြစ်ပါတယ်ပထမခြေလမ်းကတော့အောင်မြင်သွားပြီဖြစ်ပါတယ်ခင်ဗျာ
ဥတင်မောင်တန်းပြောပြသွားတာပါကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်မကြခင်မှာတော့ဒီကျမတို့တင်ဆက်မဲ့ဗုဒ္ဓဘူးညချမ်းအပတ်စဉ်ကဏ္ဍတွေထဲမှာနှောင့်နှေးနေတဲ့ကုလသမဂ္ဂအဆုံးဖြတ်ဘလောက်အရေးကြီးတယ်လဲဆိုတော့မြန်မာနိုင်ငံရဲ့ကိုယ်စားလှယ်ရွေးချယ်ရေးကိစ္စနဲ့ပတ်သက်လို့ဥကြော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru
channel 223 တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုကြားခဲ့ရတဲ့ဒီလူထုမိတ်ဆွေအစီအစဉ်ကိုလွတ်လပ်တဲ့အာရှအသံ RFA မြန်မာပိုင်းနဲ့လည်းပူးပေါင်းတင်ဆက်နေပါရရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်အခုဆက်လက်ပြီးတော့ကျမတို့တင်ဆက်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်လူထုနဲ့ကျမရေးအားကစားကဏ္ဍတွေကိုနားဆင်ကြည့်ရှုကြရမှာပါအခုတော့ပထမဆုံးလူထုနဲ့ကျမရေးအစီအစဉ်ကိုတင်ဆက်မှာပါရှင်ဒီတစ်ပတ်အတွက်တော့ကိုကိုဗစ်ပစ္စမလိုင်းရဲ့ကူးစက်မှုအမြင့်ဆုံးအချိန်ကိုရောက်ရှိနေတာကြောင့်ကိုဗစ်ကာကွယ်ရေးနည်းလမ်းတွေကိုပြန်ပြီးလိုက်နာကျင့်သုံးပေးကြဖို့လိုတဲ့အကြောင်းကိုဒေါက်တာတန့်စောကပြောပြမှာပါရှင
်ကိုဗစ်ပစ္စမလိုင်းဟာကူးစက်မှုအမြင့်ဆုံးအချိန်ကိုရောက်ရှိလာနေပြီဖြစ်ပါတယ်ကိုဗစ်ပစ္စမလိုင်းရဲ့ကူးစက်မှုအမြင့်ဆုံးအချိန်အတွင်းမှာကိုဗစ်ကူးစက်မှုမခံရသေးဘူးဆိုရင်ကူးစက်မခံရအောင်ကာကွယ်လှုပ်ဆောင်ထားတဲ့လှုပ်ဆောင်ချက်တွေအကြောင်းကိုတမရတော်တို့ဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ပစ္စမလိုင်းကကျွန်တော်တို့ကယောဂဖြစ်ပွားတဲ့ဂျပန်တွေမှာထောင်တက်လာတယ်အဲ့တော့အတက်ပဲရှိသေးတယ်ပေါ့နော် peak ကိုမရောက်သေးဘူးအဲ့တော့အမြင့်ဆုံးရောက်ပြီးတော့မှကူးစက်မှုတော့အမြင့်ဆုံးဖြစ်သွားပြီဆိုတော့တဖြည်းဖြည်းပြန်ဆင်းမယ်အဲ့တော့အခုဒီဂျပန်နှစ်ပတ်တွင်မှာယောဂဖြစ်ပွားမှုများလာတဲ့နှစ်ပတ်တွင်မှာကိုဒီကိုဗစ်ယောဂလက္ခဏာတွေမခံစားရသေးဘူးဆိုရင်ကာကွယ်တဲ့နည်းစစ်တွေရှိတယ်ပေါ့နော်အဲ့တော့ကြိုတင်ကာကွယ်ရမယ့်နည်းစစ်တွေကတော့များတိပြီးတဲ့အချိန်ကာကွယ်ဆေးထိုးရပါမယ်ကာကွယ်ဆေးဒီ second booster 4 ချိန်အထိထိုးမှလုံလောက်နိုင်ပါလေဒါကြောင့်မလို့3ချိန်ထိုးပြီးသားလူတွေ2ချိန်ထိုးထားပြီးသားလူတွေက6လကျော်ပြီဆိုရင်တော့နောက်ထပ် booster တစ်လုံးကိုထပ်ထိုးနိုင်ကြတယ်ကာကွယ်လို့ရနောက်တစ်ချက်ကတော့ဒီပတ်ဝန်းကျင်မှာပြန့်နှံ့နေတဲ့ပိုးတွေခုခဏကိုယ်လည်းမရောအောင်ကာကွယ်တဲ့အားတော့အများသိပြီးသားဖြစ်တဲ့အတွက်လူစုလူရေးသွားရင်ဘတ်စတာမယ်တယောက်နဲ့တယောက်၃ပေ၆ပေပေါ်ဝေးရနေတည်ရမယ်နော်အဲ့တော့စားသောက်ဆိုင်လူပါသွားပြီးတော့စားတာမျိုးတွေရေလုံနဲ့ခန်းထဲမှာဘတ်စ်ပြုတ်ပြီးတော့စားသောက်နေတာမျိုးတွေကိုရှောင်ကြရမယ်ပေါ့နော်အဲ့ဒီနောက်တစ်ခါဘတ်စ်ထုတ်တဲ့အခါမှာစနစ်တကျပြုတ်ပါမယ်လက်ကိုစနစ်တကျဒီစက္ကန့်20ကျောင်းစတေဂျောတက်စင်ပေးရဒါအခြေခံလိုက်နာမယ်ကိုဗစ်စီးပွားရေးကိုဒီအချိန်မှာလိုက်နာချင်တာဖြစ်ခါခွေနောက်ဆုံးတစ်ချက်ကတော့ဗာလဲဆိုရင်ကိုယ့်ရဲ့ကိုယ်ပိုင်စနစ်ကိုပြင့်တယ်။နောက်ကာကွယ်ဆေးထိုးပြီးမြင့်နေတာမျိုးမဟုတ်ပဲနဲ့ကျန်းမာတဲ့နေထိုင်စားသောက်မှုပုံစံနဲ့နေခြင်းအဖြစ်နဲ့ကိုယ့်ရဲ့ကိုယ်ပိုင်စနစ်ကမြင့်မားနေလက္ခဏာခံစားမှာမဟုတ်ဘူး။နောက်တစ်ခုကတော့ဒီအေးမိခြင်းပေါ့။နောက်ဘိုးရွာထဲမှာမိုးရေဆူလာတဲ့နောက်တစ်ခါဒီအဲကွန်ရန်အေးမှနေပြီးတဲ့ပူလိုက်အေးလိုက်ဖြစ်တဲ့ကျွေးဆိုပြီးတော့အဲကွန်အိတ်အေးတဲ့ခံနဲ့ဝင်သွားတယ်။ဒီလိုပွေးမမျှတဲ့အခြေအနေပါလေပဲ။ကိုယ့်ရဲ့ကိုယ်ပိုင်စနစ်ကကျဆင်းနိုင်ပြီးတော့ပတ်ဝန်းကျင်မှာရှိတဲ့ဒီပိုးတွေခန္ဓာကိုယ်လည်းဝင်ရောက်နိုင်။ဒါမျိုးဆိုရင်တော့ဆရာတို့ကကျွန်တော်တို့ကသူတို့ဒီဘုသူဆီယာကူမန်မသိပဲနဲ့ဖြစ်သွားတယ်။ဒါဖြစ်လို့လည်းကိုယ့်ရဲ့ကိုယ်ပိုင်စနစ်ကျသွားတယ်။เนาะဒါလေးတွေကိုရှောင်ကြဉ်မယ်ဆိုလို့ရှိရင်ဒီတစ်ခါဖြစ်တဲ့ဒီစမတ်တိုင်းမှာကိုဗစ်ဘူးကိုယ့်ရဲ့ခန္ဓာကိုယ်လည်းကိုဝင်ရောက်အောင်ကာကွယ်တားဆီးနိုင်ပါမယ်ဖြစ်ပါတ
ယ်အခုချိန်ဟာကိုဗစ်ပစ္စည်းလိုင်းရဲ့ကူးစက်မှုအမြင့်ဆုံးအချိန်ကိုရောက်ရှိနေတာကြောင့်ကိုဗစ်ကာကွယ်နည်းလမ်းတွေကိုပြန်ပြီးတော့လိုင်းနာကျင့်သုံးပေးကြဖို့လိုအပ်နေတာပါအိမ်မှာဖျားနာတဲ့သူရှိရင်လည်းကိုဗစ်ကူးစက်ခံရတာဖြစ်နိုင်တယ်လို့တန်တရားထားပြီးအတူနေမိသားစုဝင်တွေကိုကူးစက်ပြန့်နှံ့မှုမရှိအောင်ကူးစိုက်တင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုကြံပေးပါတယ
်မိမိရဲ့ကိုယ်တိုင်အပြင်မိသားစုစုဝင်တွေပါပါဒီကိုဗစ်ပိုးနော်ရောက်ရှိမလာရေးကိုကြိုတင်ကာကွယ်တားဆီးတဲ့အချိန်ရောက်ပြီပေါ့နော်အဲခါတိုင်းမှာအဲကျွန်တော်ပြင်ထွက်လို့ဘတ်စ်ပတ်တက်ရင်တော့အခုချိန်ဒီမှာနော်မိသားစုဝင်ချင်းချင်းပြင်ထွက်တဲ့လူတိုင်းကိုဘတ်စ်တက်ဖို့3ပေးမယ်ကိုကိုယ်တိုင်လည်းတက်မယ်အဲပြုတ်တဲ့အခါမှာစနစ်တကျပြုတ်မယ်ဆက်တန့်စီเนาะလက်ကိုစနစ်တကျတန့်ရှင်းရေးเนาะဆက်လုပ်ပါမယ်ပြီးတဲ့အခါကျတော့အိမ်မှာဖျားမမဟုတ်ဘူးပေါ့เนาะကျွန်တော်နှာစည်းတယ်နှာရည်လေးတွေယူတယ်လေကြောင်းထဲမှာကုလုကုလုဖြစ်တယ်လေကြောင်းထဲမှာချွဲလေးတွေပြည်လာတယ်ခေါင်းကိုက်ကိုလက်ကိုက်တလို့ညောင်းတလို့ဖြစ်တယ်ဆိုပြီးမိသားစုဝင်တဲ့အောင်ဖြစ်ခဲ့လို့ရှိရင်သူ့ကိုကိုဗစ်ပိုးဝင်တယ်လို့တန်တရားထားပြီးတော့ကျန်တဲ့မိသားစုတွေဝင်နေမဝင်ရေးအတွက်သူ့ကိုတည်တန့်ထားတာသမင်းတူမစားတာတော့လူဟိုညာတုံးတဲ့အခန်းထဲမှာတူနေမယ်ဆိုရင်မတ်စတာထားတာစသည်အပြင်ကာကွယ်ရေးနီလန်းလေးတွေကိုလ ိုင်းကတင်နေနောက်နှစ်ပတ်လောက်ပြီးလို့ရှိရင်တော့ဒီပြစမတိုင်းပြည်ပြည်ပြန်လေရောကြသွားမယ်မှန်စားပါတယ်ပေါ့နော်နောက်တစ်ခုကတော့ဒီကာကွယ်ဆေးဒေးတင်ပြည့်မီအောင်မထွားသေးတဲ့နည်းလေအဲကိုဗစ်လက္ခဏာမရှိဘူးဆိုရင်ကာကွယ်ဆေးထိုးပါတချို့ကတော့ကာကွယ်ဆေးထိုးပြီးတော့ကိုဗစ်ဖြစ်သွားတယ်ဆိုတဲ့လူတွေရှိပါတယ်အဲ့ဒါကတော့ကာကွယ်ဆေးထိုးလို့ဖြစ်တာမဟုတ်ဘူးကာကွယ်ဆေးထိုးတဲ့အချိန်မှာသူ့ရဲ့ခန္ဓာကိုယ်ထဲမှာကိုဗစ်ကဝင်ရောက်နေတာဖြစ်တယ်ပေါ့နော်သူတို့ပြန်တော့အခုလိုကိုဗစ်ပြန့်နှံ့တဲ့အချိန်မှာကာကွယ်ဆေးထိုးမယ်ဆိုရင်တော့လက္ခဏာရှိပြီးရင်ကြည့်ပြီးမှထိုးတယ်ပေါ့နော်နှုတ်ဆိုရင်ကာကွယ်ဆေးထိုးလို့ဖြစ်တာကဒါဆိုပြီးတော့မှားရင်ပြီးစားပြီးမှတကယ်တော့ခန္ဓာကိုယ်ထဲမှာကိုယ်ဝင်ကြည့်နေရကြောက်တယ်ပေါ့နော်အဲ့တော့ကာကွယ်ဆေးထိုးလိုက်လို့နှကောင်းတော့ဘာ positive ဖြစ်စရာမရှိဘူးလို့ပဲထပ်ပြီးတော့ပြောချင်ပါတယ်ပေါ့နော
်ကိုဗစ်ပြင်းစမာလိုင်းရဲ့ကူးစက်မှုအမြင့်ဆုံးအချိန်ကိုရောက်ရှိနေတာကြောင့်ကိုဗစ်ကာကွယ်နည်းလမ်းတွေကိုပြန်ပြီးလိုက်နာကျင့်သုံးကြဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒါကတော့ဒေါက်တာတန်းစောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ဂျမားကြီးအစီအစဉ်ပါရှင်ဒီအစီအစဉ်ကိုကျမတို့ဒီ VOE မြန်မာပိုင်းရုပ်သံအစီအစဉ်မှာလည်းထုတ်လွှင့်နေပါတယ်အခုတော့ဦးကျော်စံသားရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါကုလသမဂ္ဂအထွေထွေညီလာခံအနေနဲ့မြန်မာနိုင်ငံကိုယ်စားလှယ်ကိုမရွေးချယ်နိုင်ပဲဖြစ်နေတဲ့အတွက်မြန်မာပြည်သူတွေရဲ့အတန်ကိုနိုင်ငံတကာကိုတင်ပြခွင့်ဆုံးရှုံးနေရတယ်လို့ဆိုရင်မှားမယ်မထင်ပါဘူးဒါဖြစ်ရင် Credential Committee လို့ခေါ်တဲ့ကိုယ်စားလှယ်စီစဉ်ရေး Committee အနေနဲ့တစ်ဖက်ဖက်ကရွေးချယ်သူကိုမြန်မာကိုယ်စားလှယ်ဖြစ်လက်ခံလိုက်ပြီဆိုရင်တော့ဘလို့အကျိုးတရားမှုတွေရှိလာနိုင်မလဲAmerican ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခ Christina Fink နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
် Professor Christina Fink နာအခုကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံကိုယ်စားလှယ်အဖြစ်ဘယ်သူကိုလက်ခံမယ်ဆိုတာကိုသူတို့အဆုံးဖြတ်မပေးနိုင်ပြီးရွှေ့ဆိုင်းလိုက်ပြီးဖြစ်ပါတယ်ဆိုတော့ဒီလိုအဆုံးဖြတ်မပေးနိုင်ပဲဖြစ်နေခြင်းဟာမြန်မာပြည်သူတွေအနေနဲ့သူတို့ရဲ့အခြေအနေတွေကိုကဘာစီအောင်တင်ပြပိုင်ခွင့်ဆုံးရှုံးနေရဖြစ်တယ်ဆိုရင်မှားပါလားခင်ဗျာအခုမြန်မာနိုင်ငံရဲ့အခြေအနေလည်းပဲသိကူအရေးတကြီးဖြစ်နေတဲ့အခြေအနေပါဒီအချိန်မှာသူတို့ရဲ့အခြေအနေကိုကဘာကိုတင်ပြခွင့်မရကြဘူးပေါ့မြန်မာပြည်သူတွေ
Well, let me just discuss the situation with the credentials committee and what's likely to happen this year
Credential Committee ရဲ့အခြေအနေကိုအရင်ရှင်းပြပြီးတော့ဒီနေ့ထက်ဖြစ်လာနိုင်မယ်ဆိုတာကိုပြောချင်ပါတယ်။ဖြစ်နိုင်ခြေ၃ခုရှိပါတယ်။တစ်ခုက NUG ကိုယ်စားလှယ်ဦးကျော်မိုးထွန်းကမြန်မာအစိုးရနဲ့ပြည်သူလူထုကိုကိုစားပြုသူအဖြစ်ရွေးချယ်ခံရနိုင်တယ်။ဒုတိယဖြစ်နိုင်ခြေကစစ်ကောင်စီကခန္ဓာသူကမြန်မာကိုယ်စားလှယ်ဖြစ်နိုင်ခြေနဲ့တတိယတစ်ခုကတော့ဆုံးဖြတ်ချက်ကိုနောက်တစ်နေ့ဆိုင်းငံ့ပြီးဦးကျော်မိုးထွန်းကိုပဲဆက်လက်ရှိနေမယ်။သူဟာအထွေထွေညီလာခံရဲ့လှုပ်ဆောင်ချက်တွေမှာပါဝင်ခွင့်ရမယ်။ဒါပေမဲ့မြန်မာနိုင်ငံကိုကိုးစားပြုပြီးတော့အထွေထွေညီလာခံမှာမိန့်ခွန်းပြောခွင့်ရမှာမဟုတ်ပါဘူး။ဒီလိုဖြစ်လာရင်တော့ရှင်ပြောတာမှန်ပါတယ်။မြန်မာပြည်သူတွေအနေနဲ့သူတို့အတန်ကိုအထွေထွေညီလာခံမှာတင်ပြမယ်။ကိုယ်စားလှယ်မရှိပဲဖြစ်နေပါလိမ့်မယ်
။ Ed Credential Committee အဲ့ကိုယ်စားလှယ်စီစီရေးအဖွဲ့ပေါ့ဗျာ။အဲ့ဒီအဖွဲ့မှာပါဝင်တဲ့အဖွဲ့ဝင်တွေထဲမှာစစ်ကောင်စီကိုလိုလားသူ NUG ကိုလိုလားသူဆိုပြီးတော့သဘောထားကွဲလွဲနေတယ်ဆိုတော့တကယ်အဆုံးဖြတ်ပေးဖို့အတွက်ကအထွေထွေညီလာခံကိုလွှဲပြောင်းပေးရမယ်လို့သူကပြောကြပါတယ်ဆိုတော့အဲ့လိုအဆုံးဖြတ်ပေးဖို့အထွေထွေညီလာခံအနေနဲ့ကဘယ်လိုများပြဿနာရှိနေပါသလဲ
So the process is that the credentials committee would review you know both the government
လုပ်ငန်းစဉ်ကတော့စီစီရေးကော်မတီအနေနဲ့စစ်ကောင်စီဘက်ကတင်ပြတဲ့ကိုယ်စားလှယ်လောင်းနဲ့ NUG ဘက်ကတင်ပြတဲ့ကိုယ်စားလှယ်လောင်းတို့ကိုစီစဉ်မယ်ပြီးတော့သူတို့ကဘသူ့ကိုရွေးမယ်ဆိုတာဆုံးဖြတ်ပြီးတော့ UNGA ကိုအတည်ပြုဖို့တင်ပြမှာဖြစ်ပါတယ်။ပုံမှန်အဖြစ်အဲ့ဒီတင်ပြချက်ကိုအထွေထွေညီလာခံအတွင်းဆွေးနွေးမနေပဲအတည်ပြုရမှာဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စမှာဖြစ်နိုင်တာကတော့စီစီရေးကော်မတီရဲ့ဆုံးဖြတ်ချက်ကိုမကျေနပ်တဲ့နိုင်ငံတချို့ရှိလာမယ်ဆိုရင်တော့ညီလာခံမှာမကျေနပ်ချောင်းဆွေးနွေးရတာရှိလာမယ်။ပုံမှန်အဖြစ်တော့အထွေထွေညီလာခံဆိုတာကစီစီရေးကော်မတီတင်ပြချက်ကိုအတည်ပြုပေးတဲ့rubber stamp နာဖြစ်တဲ့အတွက်စီစီရေးကော်မတီကအခြေအနေကိုပဲအလေးထားစောင့်ကြည့်ရမှာဖြစ်ပါတယ်
။အဲ့ကိုယ်စားလှယ်စီစီရေးကော်မတီရဲ့စဉ်းစားချက်ကတော့ဘယ်ပေါ်မှာအခြေခံပါသလဲ။မြန်မာနိုင်ငံရဲ့အခြေအနေကိုသူတို့လက်တွေ့ကြကြစဉ်းစားပြီးပြောသလားသူတို့မဟုတ်အဖွဲ့ဝင်နိုင်ငံတွေအကြမ်းမှာအပြိုင်ဆိုင်ဖြစ်နေတာနဲ့အခြေခံကြသလား။ဒါမှမဟုတ်ရင်လည်းသူတို့မှာတစုံတရာစမ်းသတ်မှတ်ချက်ဆိုတာရှိပါသလားခင်ဗျာ။ဘယ်လို criteria တွေသူသတ်မှတ်ထားပါသလဲ။
Yeah, well, the Credentials Committee doesn't have any fixed criteria for making such a decision.
CZA Committee မှာစံသတ်မှတ်ချက်တွေတတ်မှတ်ထားတာတော့တိတ်မရှိပါဘူး။မြန်မာနိုင်ငံအတွက်သာမဟုတ်ပါဘူး။အလားတူကိစ္စတွေအများကြီးရှိခဲ့ဖူးပါတယ်။အာဖဂန်နစ္စတန်ကိစ္စမှာလည်းအလားတူဖြစ်နေတာပါ။မကြသိမီနှစ်တွေအတွင်းသူတို့အခြေခံစဉ်းစားခဲ့ကြတာတွေကတော့နိုင်ငံရဲ့နေမြေအများစုကိုဘယ်ဘက်ကထိန်းချုပ်ထားနိုင်မလဲမြန်မာကိစ္စမှာဆိုရင်တော့စစ်ကောင်စီဘက်ကလားအခြားဘက်ကလားစသဖြင့်ပေါ့ဒီမိုကရေစီနီးကျရွေးချယ်ခံနိုင်ရမှုကိုကြည့်ပါတယ်မြန်မာနိုင်ငံမှာဆိုရင်တော့စစ်ကောင်စီကပြည်သူရွေးချယ်ထားတဲ့အစိုးရစီကအာဏာသိမ်းထားတာပါပြီးတော့နိုင်ငံတကာလူအခွင့်အရေးစံနှုန်းတွေကိုလည်းဘယ်ဘက်ကိုပို့လိုက်တယ်လဲဆိုတာကိုလည်းပါဝင်ပါတယ်ဒါရီအပြင်စီစီရေးကော်မတီကထက်သွင်းစဉ်းစားရမှာပါဝင်တဲ့အချက်တွေကတော့အထွေထွေညီလာခံမှာဆွေးနွေးတင်ပြကြတာတွေကုလဆိုင်ရာအဖွဲ့အစည်းတွေရဲ့အစည်းအခမ်းအနားတွေဆုံးဖြတ်ချက်တွေပဲဖြစ်ပါတယ်ပြီးတော့နိုင်ငံတွင်းဖြစ်ပျက်နေတာတွေနိုင်ငံတကာအခင်အကျင်းပေါ်ရက်ခတ်မှုဆက်တာတွေကိုလည်းသူတို့ကထက်သွင်းစဉ်းစားခဲ့ကြတာတွေ့ရပါတယ
်အဲ့တော့အဲ့ခရစ်စတီနာပြောလို့စဉ်းစားပြီးတော့ဆုံးဖြတ်ကြတဲ့နေရာမှာဗီဒီယိုအနာသုံးနိုင်တဲ့နိုင်ငံရောရှိပါလား
Well they try to come to a consensus
သူကတော့ဘုံသဘောတူညီချက်နဲ့ဆုံးဖြတ်ဖို့အားထုတ်ကြပါတယ်ဒါပေမဲ့သဘောထားကွဲလွဲနေကြရင်တော့အလဲလန်းကိုရွေးပြီးတော့အဆုံးဖြတ်ပေးမဲ့ကိစ္စကိုနောက်တစ်နှစ်ဆိုင်းငံ့ကြမှာဖြစ်ပါတယ်အားလုံးသဘောတူညီလာနိုင်အောင်စောင့်ဆိုင်းရတဲ့သဘောပါပဲမြန်မာကိစ္စမှာတော့နိုင်ငံအတော်များများကအညူကြီးအစိုးရအရွေးချယ်ထားသူကိုလက်ခံသင့်တယ်လို့ယူဆသူတွေဖြစ်နိုင်ပြီးတချို့ကလည်းဒါကိုလက်ခံဆုံးဖြတ်ဖို့အဆင်သင့်မဖြစ်သေးသူတွေအဖြစ်ရှိနေကောင်းရှိနေနိုင်ပါတယ်အဲ့ဒီကိစ္စကိုရည်ရည်ပြတ်ဆုံးဖြတ်နိုင်တဲ့အဆင်မရောက်သေးဘူးလို့ယူဆသူတွေရှိနိုင်ပါတယ်ဆိုတော့နောက်တစ်နှစ်ထပ်ရွှေ့မဲ့သဘောပါတဟာမြန်မာတနိုင်ငံနဲ့မဟုတ်ပါဘူးအရင်ကလည်းအလားတူကိစ္စတွေရှိခဲ့ပြီးတော့တချို့ကိစ္စတွေဆိုရင်၃လနှစ်လောက်ရွှေ့ဆိုင်ခဲ့ရဖူးပါတယ
်ကဲအဲ့တော့ကျွန်တော်တို့ကဒီမှာ NUG ကရွေးချယ်တဲ့ကုစလေကိုလက်ခံဖို့အထွေထွေညီလာခံကဆုံးဖြတ်လိုက်ပြီးဆိုကြပါစို့ခင်ဗျာဆိုဒီလိုဆုံးဖြတ်လိုက်တဲ့အတွက်ရရှိနိုင်တဲ့အကျိုးရလဒ်တွေကဘာလဲဆိုတာကြည့်ရအောင်ပါNUG ကိုမြန်မာနိုင်ငံရဲ့တိုင်ဝန်အစိုးရလိုအစီအမံပြုလိုက်ပြီးဆိုတဲ့သဘောလားအဲ့လိုသတ်မှတ်ကြမလားခင်ဗျာတကဘာလုံးက
Well what they would be approving is that the credentials of John Motun would be accepted
အခုသူတို့အစီအမံပြုရမှာကဥကျော်မိုးထွန်းကိုမြန်မာနိုင်ငံရဲ့ကိုယ်စားလှယ်အဖြစ်အစီအမံပြုလက်ခံရမှာဖြစ်ပါတယ်ပြီးတော့ NUG အနေနဲ့ကုလဆိုင်ရာတခြားအဖွဲ့အစည်းတွေ WHO နဲ့ပတ်လည်ညီလာခံလူအခွင့်အရေးကောင်စီစတဲ့နေရာတွေအတွက်မြန်မာနိုင်ငံရဲ့ကိုယ်စားလှယ်တွေကိုလည်း NUG ကပဲခန့်အပ်ရမှာဖြစ်ပါတယ်။ဆရော့ဒါဟာအရေးကြီးပြီးတော့စစ်ကောင်စီကိုစန့်ကျင်နေသူတွေအတွက်အားတက်စရာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းအခြေအနေကိုနိုင်ငံတကာအသိုင်းအဝိုင်းကအလေးအနက်ထားတယ်။စစ်ကောင်စီဟာတရားမဝင်ဘူးလို့အသိအမှတ်ပြုတယ်လို့မှတ်ယူစရာဖြစ်ပါတယ်။ဒါပေမဲ့ဒီအခြေအနေတွေတနေ့စစ်ကောင်စီဖယ်ရှားရေးအတွက်ဘလို့တက်ရောက်လာနိုင်တယ်လဲဆိုတာကတော့သိပြီးတော့ရှင်းရှင်းလင်းလင်းပြောလို့မရပါဘူး။ကျန်နိုင်ငံတွေကလည်းစစ်ကောင်စီကိုစစ်ရေးအထောက်ပံ့ပေးမဲ့ကိစ္စတွေကိုပို့တတိထားလာမယ်။အ ਨੇ ဆုံးနှစ်ကြိမ်တော့စဉ်းစားကြလိမ့်မယ်လို့ကျွန်မထင်ပါတယ်
။ဒါမဲ့စစ်ကောင်စီကတော့ပြောနေပါတယ်။သူတို့ရွေးချယ်တဲ့လူကိုအထွေထွေညီလာခံအစည်းအမတ်ပြုလက်ခံခြင်းမရှိပေမဲ့ကုလသမဂ္ဂဆိုင်ရာတခြားအဖွဲ့အစည်းတွေပေါ့လေ WHO တို့လိုဘာတို့လိုအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံနေတာဟာသူတို့စစ်ကောင်စီအစိုးရသားဖြစ်တယ်လို့သူတို့ပြောနေပါတယ်။ဆိုတော့တကယ်အခြေအနေနဲ့အဲ့ဒီမှာဖြစ်နေတာကလည်းငါကတော့တခြားစီလွယ်လွယ်အစောကျော်ဖြစ်နေတယ်လို့ပြောရင်ရမှာခင်ဗျာ
Yeah it's been very complicated for you know to look at it from the UN perspective it's been very complicated for the different UN bodies and agencies to figure out how to
ကုလသမဂ္ဂရှုထောင့်ကနေကြည့်ရင်တဟာတော်တော်ရှုပ်ရှုပ်ထွေထွေဖြစ်နေတာပါဒီလိုအခြေအနေမျိုးနဲ့ပတ်သက်ပြီးတော့တိကျတဲ့လှုပ်ထုံလုပ်နေတွေမရှိတဲ့အတွက်ကုလသမဂ္ဂဆိုင်ရာအဖွဲ့အစည်းတွေကင်တွယ်နေပုံဟာအတော်ရှုပ်ထွေးနေပါတယ်အထွေထွေညီလာခံမှာလက်ရှိကိုယ်စားလှယ်ကလည်းဆက်ရှိနေပြီးတော့ရှေ့အလားလာကိုဆိုင်းငံ့ထားလို့တခြားနေရာတွေအတွက်ကိုယ်စားလှယ်ကိစ္စဘာလို့ရမလဲဆိုတာခက်နေပါတယ်။ဥပမာအဖြစ် ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာဆိုရင်စစ်ကောင်စီကပဲကိုစားပြုဆောင်ရွက်နေတာတွေ့ရပါတယ်။ဒါပေမဲ့ဘယ်ဖက်ကိုမှလက်မခံဘဲဆိုင်းငံ့နေတဲ့အဖွဲ့အစည်းတွေလည်းရှိပါတယ်။အထူးသဖြင့်မြန်မာနိုင်ငံတွင်းမှာကွင်းစင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအခက်ကြုံရပါတယ်။သူတို့လုပ်ငန်းကိုလည်းဆက်လက်ဆောင်ရွက်လိုတယ်တပြိုင်တည်းမှာပဲစစ်ကောင်စီကိုလည်းတရားဝင်အစိုးရအဖြစ်အတိအမှန်မပြုတ်လို့ကြပါဘူ
းတချို့ကတော့ယူဆနေရပါတယ်မျောလင့်နေရတယ်လို့ပြောရင်ပုံမှန်လိမ့်မယ်ကုလသမဂ္ဂအထွေထွေညီလာခံက NUG ရွေးချယ်သူကိုတရားဝင်ကိုယ်စားအဖြစ်သတ်မှတ်လိုက်ခြင်းဟာစစ်ကောင်စီကိုအာဏာကဖယ်ရှားရေးအထိအကျိုးသက်မှုရှိသွားလိမ့်မယ်လို့သူမျောလင့်နေရတာရှိပါတယ်ဒီနိုင်ငံတကာဆက်ဆံရေးပမခတူအနေနဲ့သူတို့ကိုဘယ်လိုများ ပြန်လည်းရှင်းပြလိုပါ
တယ် Well I you know obviously it would mean a lot to people if the UN recognized Jamotan as a legitimate representative and the NUG is
ဥကြောင့်မုထုံကိုမြန်မာကိုယ်စားလှယ်အဖြစ်အထွတ်အမြတ်လာခါမှာလက်ခံလိုက်တာဟာမြန်မာပြည်သူတွေအတွက်ထူးခြားလေးနက်မှုရှိစေတယ်ဆိုတာကတော့သိတာနိုင်တဲ့အချက်ပါဒါပေမဲ့အဲ့ဒီလေးနက်မှုဟာလက်တွေ့ဖြစ်ပျက်နေတဲ့အခြေအနေကိုဘလောက်အထိပြောင်းလဲစေနိုင်မလဲဆိုတာကတော့မသေးချပါဘူးရှီခင်စစ်အစိုးရတွေကိုကြည့်မယ်ဆိုရင်သူတို့ကဘာမှကြုံမဆိုင်ပဲသူတို့ပဲဆက်လက်အုပ်စုသွားခဲ့ပါတယ်ဆိုတော့ကျမတို့တည်တည်ချာချာပြောနိုင်တာကဒါဟာစစ်အစိုးရအနေနဲ့သူတို့ဆက်သွားလို့မရတော့ဘူးဆိုတာသဘောပေါက်စေတဲ့အခြေအနေတွေနဲ့နောက်ထပ်တိုးလာမယ့်အချက်တရဖြစ်တယ်ဆိုတာပါစစ်ကောင်စီခေါင်းဆောင်ပိုင်းကသူတို့အနေနဲ့သူတို့လုံခြုံရေးအတွက်ဖြစ်ဖြစ်အခြားအချက်တွေကြောင့်ပဲဖြစ်ဖြစ်သူတို့ဆက်မလုပ်နိုင်တော့ဘူးဆိုတဲ့အမြင်တွေရစေဖို့အရေးကြီးပါတယ
်ဒါပေမဲ့နောက်တစ်ဖက်ကကြည့်မယ်ဆိုရင်တော့စစ်ကောင်စီကလည်းသူတို့ရည်ရည်ပုံမှုခိုင်မြဲလာအောင်ကြိုးကြိုးတခဲဖက်တွယ်နိုင်ဖို့ပုံပြီးကြိုးပမ်းလာပါလိမ့်မယ်ဆိုတော့ထောက်ခံတဲ့နိုင်ငံတွေစီကသူတို့အကူအညီပို့ရအောင်ရတဲ့အနေနဲ့သူတို့ကြိုးပမ်းလာမှာဖြစ်တယ်လို့ကျွန်တော်ယူဆနိုင်ပါတယ်။အဲဒီတော့ပြည်တွင်းမှာတင်မာမှုတွေပဋိပက္ခတွေပို့ပြီးဆိုးရွားလာနိုင်ကြရှိရလို့ဆိုရင်တော့မမှန်ဘူးလားခင်ဗျာ။ဒါကျွန်တော်တောင်းဆိုအောင်တွေးကြည့်တာပါ။
Well, the regime is going to continue trying to find supporters wherever it can, right? And that's why we see the
စစ်ကောင်စီကတော့ရနိုင်တဲ့နေရာတွေကအကူအညီတွေကိုဆွဲကင်လိမ့်မယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးထပ်ပြီးတော့အချိန်မြင့်လာမယ်။ရုရှားအကူအညီတွေပိုတောင်းခံလာမယ်။ရုရှားကလည်းမြန်မာအပေါ်နောက်ပြီးတော့အရှေ့တောင်အာရှမှာလည်းစိတ်ဝင်စားတယ်ဆိုတော့အကူအညီတွေဆက်ပေးမှာသိကြပါရယ်။ဒါပေမဲ့စစ်ကောင်စီတဲကတချို့ကသူတို့အဖို့ရိတ်ခါဝေစုအလုံးအလောက်ရရှိနေသည့်တိုင်ရှေ့ဆက်အခြေအနေမဟန်ဘူးလို့သဘောပေါက်လာပြီးဆိုရင်တော့တမျိုးတမီဖြစ်သွားနိုင်ပါရယ်
။ဆိုတော့ကျွန်တော်ကနောက်ဆုံးညီကုန်းချုပ်ချင်တာကတော့ NUG ခန့်ပေးသူကိုကုလသမဂ္ဂကတည်ဝင်အသိမှတ်ပြုလိုက်ခြင်းဟာမြန်မာနိုင်ငံရဲ့ပြဿနာအလုံးစုံပြည်လည်ရေးအတွက်နောက်ဆုံးထွက်ပေါက်တော့မဟုတ်ဘူးဆိုတာပါပဲဒီ conclusion ကိုတမခခရစ်စတီးနာဘယ်လိုသဘောပါလဲခင်ဗျာ
Unfortunately that's correct I mean I think it's important but it's not sufficient for
တမကောင်အကြောင်းမလားဆိုတဲ့ပဲအဲ့ဒါမှန်တယ်လို့ပြောရမှာပါအဲ့ဒီအတိမပြုမှုဟာအရေးကြီးပြင်မယ်လို့ region chain အုပ်ချုပ်မှုအပြောင်းလဲဖြစ်စေဖို့အတွက်မလုံလောက်ပါဘူးသို့တော့တဟာပြောင်းလဲဖို့အတွက်စူးစီးလာတဲ့အခြေအနေတွေပါထျောက်တဲ့အပြောင်းလဲဖြစ်ဖို့အခြေအနေတွေစုစည်းလာပြီလို့ကျွန်မထင်ပါတယ
်ဥချိုဆန်သာအပတ်စဉ်တင်ဆက်နေတဲ့မြမရေးသုံးသက်ချက်အစီအစဉ်ပါရှင် VOA မြမပိုင်းကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်ပုတ်တပူညာချန် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ဆက်လက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်မှာပါ။ကမ္ဘာကျော်တင်းနစ်ကစားသမားရော်ဂျာဖက်ဒရာတင်းနစ်ကစားတာကနေအနားယူသွားခဲ့ပါပြီ။Greensland Championship အချိန်20အပောင်းတွင် Championship ပေါင်း100ကျော်နဲ့ Tennis Queen အတွင်းမှာအောင်မြင်မှုတွေအများကြီးယူနိုင်ခဲ့တဲ့ Federer ရဲ့ Tennis Queen ပြင်ပကထူးခြားချက်တွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာအပိုင်းနှစ်ဖြစ်ကိုရနိုင်ကတင်ပြမှာပါရှင်
ကမ္ဘာကျော်တင်းနစ်ကစားသမားရော်ဂျာဖက်ဒရာဟာတင်းနစ်ကစားတာကနေအနားယူရမယ်လို့ကြေညာလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့တောက်စာနေ့ကတော့တင်းနစ်ကစားတာကနေလုံးဝအနားယူလိုက်ပြီးဖြစ်ပါတယ်။ ပြီးခဲ့တဲ့စက်တင်ဘာ23ရက်နေ့ကလန်ဒန်မြို့က O2 အားကစားကွင်းကြီးမှာကစားခဲ့တဲ့ Lever Cup ပြိုင်ပွဲမှာ Federer ဟာသူ့ရဲ့နောက်ဆုံးပွဲအဖြစ်နဲ့နဒောင်းနဲ့အတူ2ယောက်တွဲကစားပြီးတော့ Tennis ကစားတာကနေအားယူလိုက်တာဖြစ်ပါတယ်။ဒီပွဲကိုတော့ပရိသတ် 18,000 ကျော်လာရောက်ကြည့်ရှုခဲ့ပြီးတော့နောက်ဆုံးအချိန်ထိလည်းအားပေးခဲ့ကြပါတယ်။ဒီပွဲမှာ Federer နဲ့နဒောင်းတို့အနိုင်မရခဲ့ပေမဲ့လည်းFederer ဟာပရိသတ်တွေရဲ့အသေးနှလုံးကိုတော့နောက်ဆုံးတစ်ကြိမ်ထပ်မံသိမ်းပိုက်ပြီးတော့အနိုင်ပိုင်းသွားခဲ့ပါတယ်။ပွဲပြီးနောက်ဆုံးဂုဏ်ပြုတဲ့အခါမှာလည်း Federer ကိုယ်တိုင်မျက်ရည်မစင်နိုင်ဖြစ်ခဲ့သလိုကွင်းထဲမှာရှိနေတဲ့သူတွေရောရုပ်သံကားတွေတစ်ဆင့်ကြည့်နေတဲ့တကမ္ဘာလုံးကပရိသတ်တွေလည်း Federer အနားယူသွားတဲ့အပေါ်မှာဝမ်းလဲစိတ်မကောင်းတွေဖြစ်ခဲ့ကြပါတယ
်။ One of the most if not the most important player in the history.
And all got off Federer ဟာတင်းနစ်သမိုင်းမှာလည်းအရေးပါဆုံးကစားသမားတွေထဲကတယောက်ဖြစ်သလိုတကယ်ချင်းလည်းဖြစ်တဲ့အတွက်အခုလို Federer အနားယူတဲ့အပေါ်မှာပုံကိုရေးအရာလည်းအလွန်ကိုစိတ်မကောင်းဖြစ်မိပြီးတော့သူ့အတွက်ခက်ခဲတဲ့နေ့တစ်နေ့ဖြစ်တယ်လို့ပြောလိုက်ပါတယ
်။ You know he's one of the greatest athletes ever to play sport.
Djokovic ကတော့ Federer ဟာတင်းနစ်သမိုင်းမှာသာမကအကစားသမိုင်းမှာပါအကောင်းဆုံးကစားသမားတွေထဲကတယောက်ဖြစ်တယ်လို့ချီးကျူးဂုဏ်ပြုပါတယ်။Federer ဟာတင်းနစ်ပြိုင်ပွဲတွေကနေချန်ပီယံဆုတွေအများကြီးရပြီးအကောင်းဆုံးကစားသမားတစ်ယောက်အဖြစ်အောင်မြင်မှုတွေရခဲ့တဲ့သူပါဆိုတော့တင်းနစ်ကွင်းပြင်ပမှာရော Federer ဟာဘယ်လိုပုံကိုမျိုးပါလဲဒါနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့အငိမ့်စားအားကစားအစီအစဉ်မှုဟာဦးဝင်းအောင်ခေါ်စာရေးဆရာမောင်အောင်ကိုမေးကြည့်တဲ့အခါမှာအခုလိုပြောပါတယ
်သူကအခု retire လုပ်တဲ့ချိန်မှာဟိုသူပြောတဲ့စကားလေးကို BBC ကနေတော့ပုတ်လုပ်ပြီးတော့ထွက်နိုင်တော့တကဘာလုံးကလည်းသိတဲ့စကားလေးတခုပါပဲအဲ့ဒါကဘာလုံးဆိုတဲ့အကြောင်းသူ့ကိုတဲ့ tennis အားကစားကနေပြီးတော့ပေါ့လေ general feel လူကျင်တန်းကျင်အဲ့ဒီလိုပေါ့လေပြီးကျင်ကန်းကျင်အဲ့ဒီစိတ်မျိုးပေါ့အောင်ပေါ့သင်ပေးပါတယ်လို့သူပြောတဲ့အတိုင်းပဲ Federer ကလူမှုရေးတော်တော်ကြီးကိုထူးထူးခြားခြားလုပ်နိုင်တဲ့လုပ်လဲလုပ်နေတာတွေကိုကျွန်တော်တို့တွေ့နေမြင်နေရပါတယ်အဲ့ဒါနဲ့ပတ်သက်လို့ကောင်းတယ်မှာမျက်စိထဲမှာဆွဲနေတာလေးတခုကဘာလို့ဆိုတဲ့ကကြတော့အာဖရိကမှာရှိတဲ့လမ်းဘေးမှာနေသေးမလားညသေးမလားဆိုပြီးတော့စွန့်ပစ်ထားတဲ့ကလေးလေးတွေရှိပါတယ်အဲ့ဒီကလေးလေးတွေကိုသူကနေပြီးတော့စောင့်ရှောက်တဲ့ခေဟာတခုဖွင့်ပြီးတော့ထားတယ်ပေါ့အဲ့ဒီကိုသူတိတ်ကိုသွားတဲ့ကကြတဲ့ကကြတော့အဲ့ဒီကလေးလေးတွေဟာသူ့ရဲ့ဟိုပခုံးပေါ်တက်တဲ့လူကတက်ပေါ်ပေါ်တက်တဲ့လူကတက်သပင်ကိုဆွဲနရဘုန်နိုင်အဲ့ဒီလိုလုပ်နေတာလေးတွေနဲ့ကြည့်ယူတဲ့အခါမှာဖက်ဒရာပြောတာလေးတခုကိုကျွန်တော်ပြန်ပြီးတော့ပြောချင်ပါတယ်။သူကဘာပြောတော့ဆိုတဲ့အခါကျတော့ဒီကလေးလေးတွေဟာတဲ့ Grand Slam ဆိုတာကိုလည်းသူတို့မသိပါဘူးတဲ့။ Tennis ဆိုတာကိုလည်းမသိပါဘူးတဲ့။ပုံပုံပြောရလို့ရှိရင်ကျွန်တော်နာမည်ကိုတော့မှသူတို့မသိပါဘူးတဲ့။သူတို့သိတာကတော့ကသူတို့ရဲ့ဒီလမ်းဘေးကနေသေးမလားညသေးမလားဆိုငတ်နေတဲ့အဲ့ဒီဟာကိုသူတို့အစာစားရတယ်အဖို့ဖို့ရတယ်အိပ်ရတယ်ဆိုတဲ့အာအဲ့ဒီမှာထားပေးတဲ့လူဆိုတာကိုသိတဲ့အပိနဲ့ပဲသူတို့ဒီလိုနေကြတာဆိုပြီးအဲ့ဒီပုံလေးနဲ့ဆိုပြီးပြောပါလိုက်ခင်ဗျာဆိုတော့ဘာလို့ဘလို့ပြောမလဲဆိုလို့ရှိရင်ကိုယ်စေစားကိုယ်အကျိုးပေးတယ်လို့ပြောရမလားနောက်ပြီးတော့ humanism ပေါ့လူကိုလူလိုမြင်ပြီးတော့အဲ့ဒါလူလိုပဲကျင်တာပြီးတော့အဲ့ဒီလိုသူပေးလို့ဘာမျိုးလို့လဲသူပြောနိုင်တာမျိုးရှိပါတယ်နောက်တစ်ခုကတော့ဟိုသိတဲ့အတိုင်းပဲတက်နစ်စမာဒီလည်းပဲပွဲပြီးသွားလို့ရှိရင်အင်တာဗျူးလုပ်ရပါတယ်အဲ့ဒီကမှာသတင်းတော့ပေါင်းများစွာကမိဘပေါင်းများစွာကိုဖြေတဲ့ကမှာဖက်ဒရာကဘာသာစကား6ခုကိုကျွန်းကျွန်းချင်းချင်းဖြေတတ်တယ်ကျွတ်တတ်ဆိုတတ်တယ်ပေါ့လေနော်အဲ့ဖြေတဲ့အခါမှာလည်းပဲသူကတော်တော်လေးစိတ်ဝင်စားစရာကောင်းအောင်ပပနက်နက်နဲ့လည်းဖြေတတ်တယ်ဆိုတာမျိုးကျွန်တော်သတိထားမိပါလေအဲ့ဒီမှာမှတ်မိတာလေးတခုတည်းကျွန်တော်ဖွေပြချင်ပါလေအဲ့ဒါလေးကတော့တနေ့ပေါ့လေသူကဝင်းဘယ်ဒန်မှာကစားတဲ့အခါမှာသူနဲ့ရောဆံသွားတဲ့ဒီ Queen Elizabeth ဘီမကြီးလက်လာကြည့်တယ်လာကြည့်တယ်ဆိုတဲ့အခါမှာသူနဲ့အတူကစားတဲ့လူကလည်းဘီမကြီးဘက်ကမကစားခင်မှာဒူးလေးညှုတ်ပြီးတော့ကာရဝါပြုတ်ရတယ်ပေါ့အဲ့ဒါသူကလည်းဒူးလေးညှုတ်တာပေါ့အဲ့ဒီမှာသတင်းတော့ကမေးတဲ့ဟိုမင်းရဲ့နိုင်ငံလည်းမဟုတ်ဘူးသူများနိုင်ငံရဲ့အကြီးအကဲကိုပါဖြစ်လဲဆိုတဲ့ကကြတော့အဲ့ဒီမှာဖက်ဒရာဘယ်လိုဖြေလဲဆိုတော့ဟုတ်တယ်တဲ့သူ့ရဲ့ပြိုင်ဘက်ကလည်းဒူးလေးညှို့လိုက်တော့သူကနေပြီးတော့ဒူးလေးသူလည်းညှို့လိုက်ပါလေတဲ့လေးစားတိုက်တဲ့လူကိုလေးစားတဲ့ယူသေးတိုက်တဲ့လူကိုယူသေးတယ်ဆိုတာကလည်းကျွန်တော်အတွက်ဘာမှခွန်လေးစရာအကြောင်းမရှိပါဘူးတဲ့နောက်ပိုင်းကြတဲ့ကကြတော့သူသိကြရတာတခုကတော့တဲ့ ဘီယမကြီးကနေပြီးတော့ဖက်ဒရယ်တင်းနစ်ရိုက်တဲ့ဟာကိုသူအင်မတန်သဘောကျတယ်လို့ပြောဘူးတယ်တဲ့အဲ့ဒီစကားကိုသာကျွန်တော်စောစောကသိရမယ်ဆိုလို့ရှိရင်တဲ့ဒီတဲ့တော့ပို့ပြီးတော့ဒူးကိုညှက်မိမယ်လို့သူကရီဘောဘောနဲ့ပဲဖြီသွားတယ်ခင်ဗျာ
အခုသူတင်းနစ်ကနေအနားယူသွားပြီပေါ့နော်အဲ့တော့အနားယူသွားတဲ့ပုံမှာရောအငယ်အမြင်လေးလည်းပြောပါဦး
dat agza ye thong san tai mae bo le no tu wa a myin song ko yauk la bi de kan ma tu wa pyan pyo cha la de bo no a lo pyan cha la de chain cha de kan cha do chano lo lo pa win bo le no tu chai de lu de ya tu ko na lai sei chin mi radar lou sei chin mi ba jaw le so chin cha la de cha la de so chin de ma shou ne la de ko shou ne ba de so de ma chi yet bu ya a de kan ma federal ဘလို့ပြောလို့ဆိုတဲ့ကကြတော့သူကတင်းနစ်ကသူသိတ်ချစ်တယ်ပေါ့လေဗျာသိတ်ချစ်တဲ့ကကြတော့တင်းနစ်ကနေပြီးတော့သူတားလို့မရဘူးလို့သူပြောတယ်အဲ့ဒီခါမှလည်းပဲသူရှုံးတဲ့ခါမှဖက်ဒရယ်ငိုတဲ့ခါမှအာလူကြီးတမဲနဲ့ငိုကခေါင်းလားဆိုပြီးတော့အဲ့ဒါလည်းပြောကြတဲ့ခါအဲ့ဒီငိုရတဲ့ဆိုတော့အဲ့ဒီမှာကျွန်တော်နည်းနည်းသဘောပေါက်လာတယ်သူကသိတ်ပြီးတော့ဒီတင်းနစ်ကိုချစ်တယ်သူတားမလုံနိုင်ဘူးဆိုလို့ရှိရင်တော့တဲ့တို့ရိုက်လို့ရနိုင်သေးသေးရွှေတော့သူရိုက်ရင်လည်းသာပြေသွားမယ်ဆိုရင်သူကကြတော့တင်းတင်းရိုက်ရင်လည်းပဲအပေခံမယ်ဆိုတဲ့သဘောမျိုးတော့အထီကိုရောက်သွားရကနေပြီးတော့အခုလို့ရတာလုတ်လိုက်ပြီးဆိုတာမျိုးကြားတဲ့အခါကျတော့ကျွန်တော်ကတော့အင်မတန်စိတ်ထဲမှာဟိုချိန်နှက်သွားတယ်တင်းတင်းကနားလိုက်ပြီးဆိုတဲ့အခါကျတော့ရှင်းတော့လေသူကအေးအေးလူလူလေးပေါ့လေသူအရင်တော့မလုတ်ခဲ့နိုင်ခဲ့တဲ့အရာကိုလုတ်နိုင်နိုင်မယ်လို့ကျွန်တော်ကယူဆပြီးတော့ကျွန်တော်ကချိန်နှက်ပါတယ်
ဖရာကတော့သူ့အနေနဲ့တင်းနစ်ကစားတာကနေအားယူလိုက်ပြီးမဲ့တင်းနစ်လောကကနေလုံးဝပျောက်ကွယ်သွားမှာမဟုတ်ပဲတင်းနစ်ပြိုင်ပွဲတွေနဲ့တင်းနစ်အတိုင်းဝိုင်းကြားမှာတော့ဆက်ရှိနေမှာဖြစ်တယ်လို့ပြောပါရယ်ဖရာဟာဝင်းဘယ်ဒန်ကို8ချိန်အော်စတြေးလျန်အိုပန်ကို6ချိန်အမေရိကန်အိုပန်ကို9ချိန်ပြင်သစ်အိုပန်ကို1ချိန်နဲ့ဂရန်းစလမ်ဆုစုစုပေါင်းအချိန်20အပါဝင်တက်တန်းနဲ့လျှောက်မှာချန်ပီယံဆုပေါင်း103ချိန်ရရှိခဲ့ပါရယ်24နှစ်တာတင်းနစ်ကစားသမားဘဝအဖြစ်နဲ့ဖြတ်သန်းခဲ့တဲ့ကာလတစ်လျှောက်မှာတော့ပြိုင်ပွဲကနေရရှိခဲ့တဲ့စုချင်းငွေစုစုပေါင်းကအမေရိကန်ဒေါ်လာ 130.6 သန်းရရှိခဲ့တာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ဒါကတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင် VOA မြန်မာပိုင်းကနေနေ့စဉ်ကျမတို့ဒိုက်ရိုက်နှစ်ကြိမ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိဝါရှင်တန် DC ကနေဒိုက်ရိုက်တင်ဆက်နေတယ်လို့ညချမ်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိဒိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါ
လတ်သမကလုံခြုံရေးကောင်စီအလဲကျ15နိုင်ငံထဲမှာအာရဇဝါမြတ်ပြည်ထောင်စု UAE ပါဝင်တဲ့ကာလအတွင်းမြန်မာနိုင်ငံအရေးပိုပြီးတက်တက်ကြွကြွလှုပ်ဆောင်မှုမျှော်လင့်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ဒါတွတ်စရီအစ်စမေဆဘရီယာကုပ်ကစက်တင်ဘာလ28ရက်မနေ့ကပြောပါတယ် UAE ကို၄ရက်ကြာတွားရောက်တဲ့ခီးစဉ်အတွင်း UAE သမ္မတရှေ့ခ်မိုဟာမက်ဘင်ဇိုင်ယက်အယ်နောက်ရှင်နဲ့တွေ့ဆုံပြီးဆွေးနွေးချက်တချို့ကိုမလေးရှားဝန်ကြီးချုပ်ကသတင်းထုတ်တွေကိုပြောခဲ့တာပါ2020နဲ့2023ခုနှစ်အတွင်းလူမျိုးရေးကောင်စီအလဲကျအဖွဲ့ဝင်အဆင့်ကိုအသုံးချပြီးရိုဟင်ဂျာဒုက္ခသည်အရေးကိုပို့ပြီးဆောင်ရွက်နိုင်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်ကပြောပါတယ်တရုတ်နိုင်ငံရဲ့ရန်လိုတဲ့အမှုအကျင့်တွေဟာမူစင်းမြင့်အခြေခံထားတဲ့နိုင်ငံတကာအစီအစဉ်တွေကိုချင်းချောက်နေတယ်လို့အမေရိကန်ဒုတမလကမလာဟာရစ်ကဂျပန်ကမိန့်ခွန်းတစ်ခုမှပြောဆိုပြီးတရုတ်နိုင်ငံရဲ့မူဝါဒကိုပြစ်တင်ဝေဖန်လိုက်ပါတယ်။ကမ္ဘာတစ်လွှားကအကြီးဆုံးအမေရိကန်ရေတပ်စခန်းတစ်ခုဖြစ်တဲ့ယိုကိုစုကအခြေစိုက်စခန်းမှာရန်နာထားတဲ့ USS Hawaii ရေတပ်ဖြတ်သန်းမှုပေါ်မှာအမေရိကန်စစ်ဖက်ဝန်ထမ်းတွေကိုဒူသမရာဟာရစ်ကမိန့်ခွန်းပြောခဲ့တာဖြစ်ပါတယ်။ရုရှားတို့ယူကရိန်းကိုကျူးကျော်လို့ဖေဖော်ဝါရီလကစတင်ခဲ့တဲ့ပြည်ပကအတွင်းရုရှားဘက်ကနယ်မြေသိမ်းတာအကြမ်းဖက်လုပ်ကင်တာရသက်တမ်းပေးတာတွေလုပ်နေတဲ့အတွက်ယူကရိန်းဘက်ကပူပီးရက်တီပံ့ပိုးဖို့ဖြစ်လာစေတယ်လို့ပြက်ပြက်သားသားပြောဆိုလုပ်ကင်ကြဖို့ယူကရိန်းကနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာဟာရီကိန်းမုန်တိုင်းအီယန်ဟာကျူးပါနိုင်ငံအနောက်ဘက်ခြမ်းကုန်းတို့ဘက်ကိုအင်ကာနေကဝင်ရောက်ပြီးနိုင်ပိုင်းအကြာမှာပဲအင်အားပြင်းဟာရီကိန်းကြီးအဖြစ်ပြောင်းလဲသွားခဲ့ပါတယ်။မုန်တိုင်းဟာအခုချိန်မှာပြင်းအားအဆင့်လေးအဖြစ်နဲ့ဖလော်ရီဒါပြည်နယ်ကိုမကြာခင်နိုင်ပိုင်းအတွင်းမှာဝင်ရောက်တော့မှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒါကတော့ဗုဒ္ဓဘူးညချမ်းအတွက်တရင်အချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆုမှမှာရှင်။အတန်ဖဲအင်ဂျင်နီယာကတော့ Natural Kelly ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ John World ကပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.